of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညချမ်းမှာသွားရရှိများရှင်။ Washington မြို့တော် VOA American တန်းကနေ2020ခုနှစ်မေလ9ရက်စနေညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တွေကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမအေးတနာကျော်ပါဒီညအတွက်ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရရန်နိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားသူအရေအတွက်ကစုစုပေါင်း4000ဝန်းကျင်ရှိသွားပြီဖြစ်ပြီးတော့သေဆုံးသူအရေအတွက် 2,900 ခွဲကျော်လာခဲ့ပါပြီ။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကြောင့်သေဆုံးသူက 8,000 နာကပ်လာပြီဖြစ်ပါသေးတယ်။ဥရောပတိုက်ခိုက်အီတလီနိုင်ငံကတော့ပိုးကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်နေပြီးတော့သေဆုံးသူပေါင်း 3,000 ကျော်သွားပြီဖြစ်ပါသေးတယ်။ရုရှားနိုင်ငံမှာတော့တရက်ထဲနဲ့ပိုးကူးသူ 1,800 ကျော်ရှိတယ်လို့စနေနေ့ကပဲအာဏာပိုင်တွေပြောသွားပါတယ်။အခုဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့ပိုးကူးဆက်သူ 39,800 ကျော်သွားပါပြီ။တောက်ချာညမှာသေဆုံးသူ104ဦးရှိတယ်လို့လည်းပြောပြီးတော့သေဆုံးသူစုစုပေါင်းက 1,800 ကျော်သွားတာပါ။ရုရှားကအခုရက်ပိုင်းတွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတချိန်တုန်းမြင့်တက်လာပြီးတော့ပြင်းထန်တဲ့ဂျာမနီကိုကျော်ဖြတ်ပြီးတော့ကမ္ဘာပိုးကူးစက်မှုအများဆုံးနံပါတ်5နိုင်ငံဖြစ်လာပါတယ်။ပြည်ထောင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဒုတိယအကြိမ်အမြင့်ဆုံးပြန်ပြီးတော့မတက်အောင်လို့ကာကွယ်ဖို့အတွက်ပြည်ပကဝင်ရောက်လာသူအားလုံးလို14ရက်တည်တံ့ခွဲနေဖို့ညွှန်ကြားချက်ထုတ်မယ်လို့ The Times သတင်းစာမှာဒီကနေ့ပဲဖော်ပြထားပါတယ်။ဒီညွှန်ကြားချက်ကိုဝန်ကြီးချုပ် Boris Johnson ကတင်းနှင်းကလေးနေနိုင်ငံကိုမိန့်ခွန်းပြောကြားတဲ့အခါမှာအတိပေးမှဖြစ်ပြီးတော့ပြည်ထောင်နိုင်ငံကို၄ချောင်းနဲ့ရောရေချောင်းနဲ့ပါဝင်ရောက်လာသူပြည်ထောင်နိုင်ငံသားတွေပါမကျန်နှစ်ပတ်ကြာတည်တံ့ခွဲနေရမှာဖြစ်ကြောင်းသတင်းစာကိုကိုးကားပြီးတော့ writer သတင်းမှာရေးထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့ Downlin ဝန်ကြီးချုပ်ရုံးခန်းကိုမေးမြန်းတဲ့အခါမှာတော့ပေါက်ကြားသွားတဲ့သတင်းနဲ့ပတ်သက်ပြီးတော့ဘာမှမှတ်ချက်ပေးစရာမရှိဘူးလို့ပြည်ထောင်စုဝန်ကြီးဌာနရဲ့ပြောခွင့်ရသူကတုံ့ပြန်ပါတယ်။ American ဒုသမရ Mike Pence ရဲ့ပြန်ကြားရေးတာဝန်ခံ Katie Miller မှာ coronavirus ပိုးကူးစက်နေတယ်ဆိုတာစိတ်ဆစ်တဲ့အရာသိရှိခဲ့ရပါတယ်။ Miss Miller က American သမ္မတ Donald Trump ရဲ့အနီးကအကြံပေးသူဖြစ်တဲ့Stephen Miller ရဲ့ဇနီးဖြစ်ပါတယ်။ Mr. Miller မှာတော့ coronavirus ပိုးကူးနေလား။ဒါမှမဟုတ်အိမ်ယူတော်သူ့ရုံးခန်းမှာပဲအလုပ်လုပ်နေသေးပဲရှိလားဆိုတာမသိရပါဘူး။အခု Miss Miller virus ပိုးကူးဆက်မှုဟာအိမ်ယူတော်ဝန်ထမ်းတွေထဲမှာဒီသတင်းမှတ်တွင်နှစ်ယောက်မြောက်ပိုးကူးဆက်မှုဖြစ်ပါတယ်။သမ္မတ Trump ကတော့အိမ်ယူတော်မှာ coronavirus ပိုးကူးဆက်ပြန့်ပွားမယ်ဆိုပြီးတော့မစိုးရိမ်မိကြောင်းပြောထားပါတယ်။ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ဆက်စပ်နေတယ်လို့ယူဆရတဲ့ယောဂါဇန်တစ်မျိုးနဲ့အသက်5နှစ်အရွယ်ကလေးတူနယူးယောက်မြို့မှာဆုံးမသွားတာကြောင့်ကလေးတွေကိုဒီယောဂါကူးစက်ပြီးအန္တရာယ်ထပ်ပြီးတော့တိုးလာတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမုကတောက်ကြနေကပဲပြောသွားပါရဲ့ကလေးကကြာသပတေးနေ့မှာပဲဆုံးသွားတာဖြစ်ပြီးတော့နယူးယောက်တလွားမှာဒီကလေးလိုအလားတူဖြစ်နေတဲ့ကလေး83ယောက်ရဲ့ယောဂါကိုစောင့်ကြည့်လေ့လာနေကြောင်းမစ္စတာကိုမုကပြောပါရဲ့ကလေးတွေကကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ရောဂါလက္ခဏာနဲ့ကာဝါဆာကီရောဂါတို့ရဲ့လက္ခဏာတွေပြကြပြီးတော့ကိုပူရာအသားမှာအနီးပြင်တွေဖြစ်တာသိပ်ဆိုးရွားတဲ့အခါတွေမှာနှလုံးသွေးလှုပ်ကြောတွေရောင်ရမ်းတာတွေဖြစ်ပါတယ
် would be really painful news and would open up an entirely different chapter
ဒီတဲ့ငါတကယ်ကိုသတင်းဆိုပါပဲရောဂါရဲ့အန္တရာယ်စာမျက်နှာတွေကိုဖွင့်လိုက်တယ်လို့ဖြစ်ပါတယ်ကလေးတွေကို COVID-19 ရောဂါကဒုက္ခသိမ့်မပေးလို့လူတွေတော်တော်စိတ်အေးနေကြတာလို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမပြောသွားပါဘူး။ကလေးတွေမှာ COVID-19 ရောဂါဆဖြစ်ပြီးတော့ရက်ပိုင်းဒါမှမဟုတ်သတင်းပတ်တွေကြားမှာဒီရောဂါလက္ခဏာပြလာနိုင်တာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးလူတွေကိုကူးစက်ဒုက္ခပေးပုံကအံ့ဩစရာပုံစံဖြစ်နေကြောင်းလည်းပြောပါသေးတယ်။ဒါမဲ့လေဒီယောဂါဖြစ်နေတဲ့ကလေးတိုင်းမှာကိုရိုနာဗိုင်းရပ်စ်ပိုးကတယောက်မကျန်ရှိနေတာမျိုးမဟုတ်တာကြောင့်လေဒီယောဂါဆန်ကကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်မဆက်ဆိုတာကိုသေချာအတည်ပြုနိုင်ဖို့အတွက်သိပ္ပံပညာရှင်တွေစူးစမ်းနေကြဆဲဖြစ်ပါတယ်။ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိတိုင်းဒိုမီတာ31 kHz 6833ညာတိုင်းဒိုမီတာ32 kHz 6383ညာတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဗီမြန်မာပိုင်းကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်တယောက်တွေ့ရှိခဲ့တာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း189ယောက်ရှိသွားပြီလို့ကျန်းမာရေးနဲ့အာဂသာဝန်ကြီးဌာနကပြောပါတယ်။မနေ့တောက်ကြနေ့ကဓာတ်ခွဲနမူနာ582ခုကိုစစ်ဆေးခဲ့ရမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူတယောက်တွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာဂသာဝန်ကြီးဌာနကမေလ10ရက်နေ့ည10နာရီကထုတ်ပြန်ကြေညာမှာဖော်ပြထားပါတယ်။အခုနောက်ဆုံးကူးစက်ခံရတဲ့သူဟာရန်ကုန်တိုင်းအင်းစိန်မြို့နယ်ထဲကအသက်84နှစ်အရွယ်အမျိုးသမီးကြီးတူဖြစ်ပြီးတော့သူဟာရောဂါကူးစက်ခံရသူတွေအဖြစ်ကြေညာထားတဲ့သူတွေနဲ့ထိတွေ့မှုရှိသူဖြစ်ပြီးတော့အင်းစိန်ဆေးရုံမှာအသွားအလာကန့်သတ်ခြင်းခံထားသူဖြစ်တယ်ဆိုပြီးတော့ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်။ရောဂါပိုးကူးစက်ခံသူ189ယောက်ထဲက68ယောက်ကတော့အခုခါမှာရောဂါပိုးကင်းစင်သွားပြီဖြစ်ပြီးတော့အဲ့ဒီက43ယောက်ကိုဆေးရုံကဆင်းဝယ်ပေးလိုက်ပြီဖြစ်တယ်လို့လည်းအာဏာပိုင်ကပြောပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ6ဦးရှိပြီးတော့အခုချိန်ထိတော့ဒေသတွင်းမှာဗိုင်းရပ်စ်ကူးစက်ခံမှုအနည်းဆုံးနိုင်ငံတွေထဲကတနိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံဆိုးမြို့မှာတော့ညကလပ်သွားတဲ့သူတွေကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒါဇင်နဲ့ချီရှိခဲ့တာကြောင့်ညကလပ်ဒီအရပားတွေနဲ့ကာခံမှစုစုပေါင်း 2,100 လောက်ကိုပိတ်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ social distancing လို့ခေါ်တဲ့တရားနဲ့တရားခက်ခါခါနေရမယ်ဆိုတဲ့စီမံစည်းကမ်းတွေကိုဖြေလျှောက်လိုက်ပြီးတဲ့နောက်ဒီကတဲ့ဘက်ကလူတွေညကလပ်ကိုသွားရကနေဗိုင်းရပ်စ်ကူးစက်မှုတွေထပ်ဖြစ်လာတာပါ။တောင်ကိုရီးယားဆိုရကနိုင်ငံတော်မှာရှိတဲ့ဖျော်ဖြေရေးလုပ်ငန်းတွေကိုပိတ်ဖို့ညွှန်ကြားလိုက်ပြီးအဲလိုမှမဟုတ်ဘူးဆိုရင်ဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေကိုလုပ်ရမယ်လို့ပြောကြားလိုက်ပြီးတဲ့နောက်မှာဆိုးမျိုးတော်ဝန်ကအခုလိုညကလပ်တွေအရပ်ပါးတွေကိုပိတ်လိုက်တာပါ။ဒီညကလပ်သွားတာကြောင့်ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ40ရှိပြီးတော့အဲဒီက28ယောက်ကဆိုးမျိုးကဖြစ်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာတော့ဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ4ယောက်နဲ့သေဆုံးသူ1ယောက်ရှိခဲ့ပါတယ်။ရုရှားနိုင်ငံမှာတော့တောက်ကြနေကဗိုင်းရပ်စ်ကူးစက်ခံသူ1800ကျော်နဲ့သေဆုံးသူ104ယောက်ရှိတယ်လို့အာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်။ဒါကြောင့်ရုရှားနိုင်ငံမှာရောဂါကူးစက်ခံသူ39000ကျော်နဲ့သေဆုံးသူ1800ကျော်ရှိပါတယ်ခင်ဗျာ။ဒုတိယကမ္ဘာစစ်မှာမဟာမိတ်တပ်ဖွဲ့တွေအနိုင်ရခဲ့တဲ့ပုံဂုံယူကြောင်းပြောထားတဲ့စာဆောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကရုရှားသမ္မတဗလာဒီမီယာပူတင်စီပို့ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းဌာနကဒီနေ့မှပြောလိုက်ပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ရောဂါဆိုးကြီးကိုတိုက်ဖျက်တဲ့နေရာမှာရုရှားနိုင်ငံအောင်မြင်မှုရဖို့စာထဲမှာလည်းဆုတောင်းထားတယ်လို့ပြောပါရယ်။တရုတ်သမားရှီကျင်းပင်စီကိုကင်ဂျွန်အွန်းကစာတစောင်ပေးပို့ခဲ့တယ်လို့ KCNA ကတောက်ကြနေကပြောခဲ့ပြီးဒီနေ့မှာရုရှားသမားစီစာပေးပို့တဲ့အကြောင်းပြောထားတာပါ။တရုတ်သမားစီပို့ခဲ့တဲ့စာထဲမှာတော့တရုတ်နိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့တဲ့အပေါ်မှာချီးကျူးထားတယ်လို့ KCNA သတင်းကမနေ့ကဖော်ပြပါရယ်။တရုတ်သမ္မတကလည်းကင်ဂျွန်အွန်းကိုစာဆောင်ပို့ထားပြီးတရုတ်နိုင်ငံနေနဲ့မြောက်ကိုရီးယားကိုဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့ပတ်သက်ပြီးတက်နိုင်သလောက်ကူညီသွားဖို့ဆန္ဒရှိတယ်လို့ပြောကြားထားတာကိုကူးကားပြီးတော့တရုတ်စိုးရပိုင်းရုပ်သံကကြေညာပါတယ်။တရုတ်သမ္မတရှီကျင်းပင်ကသူ့အနေနဲ့မြောက်ကိုရီးယားနိုင်ငံကအခြေအနေတွေနဲ့ပြည်သူတွေရဲ့ကျန်းမာရေးအတွက်စိုးရိမ်ကြောင်းနဲ့ဗိုင်းရပ်စ်ထိန်းချုပ်ရေးအတွက်မြောက်ကိုရီးယားဘက်ကအောင်မြင်အောင်လှုံ့ဆော်နိုင်ခဲ့တဲ့အတွက်ဝမ်းသာကြောင်းပြောထားပါတယ်။ကျန်းကျင်သူတွေကတော့မြောက်ကိုရီးယားမှာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နေဆက်တွေကိုပိတ်ခဲ့ပြီးတဲ့နောက်စီးပွားရေးအရာကူညီတွေရဖို့အတွက်အင်းဒီချင်းနိုင်ငံတွေကိုအထူးသဖြင့်တရုတ်နိုင်ငံကိုသံတမန်ရေးရာချင်းကပ်မှုတွေအရှင်းုံမြင့်လှုပ်လာနေတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာတရုတ်နိုင်ငံကစပြီးကူးစက်ပြန့်နှံ့ခဲ့တဲ့ COVID-19 ကာယရောဂါဆိုးနဲ့ပတ်သက်ပြီးစတင်ဖော်ထုတ်ခဲ့သူတရုတ်ဆရာဝန်ဒေါက်တာလီဝန်ယန်းကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့တရုတ်တန်ယုံရှိကလန်းကိုဒေါက်တာလီလန်းလို့နာမည်ပြောင်းဖို့အစိုးရကိုအမေရိကန်လွှတ်တော်မှာလွှတ်တော်အမတ်တွေကတင်သွင်းခဲ့ကြပါတယ်တရုတ်တန်ယုံရှိကလန်းကိုဒေါက်တာလီလန်းလို့နာမည်ပြောင်းဖို့ဥပဒေတရက်ကိုတင်သွင်းခွင့်ရတဲ့အတွက်သူ့အနေနဲ့ဂုဏ်ယူတယ်လို့ Wyoming အောက်လွှတ်တော်အမတ် Liz Cheney ကကြားသောရင်းနှီးကပြောပါရယ်။တစ်ချိန်တည်းမှာပဲ American အထက်လွှတ်တော်မှလည်းအလားတူဥပဒေကြမ်းတရက်ကို Nebraska အထက်လွှတ်တော်အမတ် Ben Sass ကတင်သွင်းခဲ့ပြီးတော့ဒေါက်တာလီဟာတရုတ်လူမျိုးတွေရဲ့သူရဲကောင်းဖြစ်တယ်လို့ပြောထားပါရယ်။ Wuhan မြို့မှာ SARS ရောဂါနဲ့အလားတန်းတူတဲ့ virus တစ်မျိုးဖြစ်နေတယ်ဆိုတာကိုဒေါက်တာလီကစေချောင်းကကျောင်းလေးပတ်တငယ်ချင်းတွေကိုစပြီးသတိပေးခဲ့တာပါ။အဲ့လိုပြောခဲ့တဲ့အတွက်တရုတ်အာဏာပိုင်ကသူ့ကိုစင့်ခေါ်ပြီးဗိုင်းရပ်စ်နဲ့ပတ်သက်ပြီးသတ်မှတ်ထားတဲ့ဆိုးရတောင်းဝန်ရှိသူတွေကလည်းပြီးဘယ်သူမှပြောခွင့်မရှိဘူးလို့အဲ့ချိန်ကအမိန့်ထုတ်ခဲ့ပါတယ်။သူကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတကမ္ဘာလုံးကိုသတိပေးဖို့လှုပ်တာကိုတရုတ်ဆိုးရကနှုတ်ပိတ်တဲ့အနေနဲ့ထိန်းသိမ်းခဲ့ပြီးတဲ့နောက်သူလည်း COVID-19 ရောဂါကူးစက်ခံပြီးကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ။ဒီရီကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့တင်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ COVID-19 နဲ့ပတ်သက်ပြီးသိချင်တဲ့အကြောင်းအရာတွေကိုအခမဲ့မေးမြန်းနိုင်တဲ့ National Call Center ဆက်တင်ခဲ့တာဒီကနေ့မေလ9ရက်နေ့ဆိုတလပြည့်ပြီဖြစ်ပါတယ်။ဆရာဝန်တွေကိုယ်တိုင်ဖြေကြားပေးနေတဲ့ Call Center ရဲ့ တလအတွင်းလှုပ်ဆောင်ချက်တွေတွေ့ကြုံခဲ့ရတာတွေနဲ့ပတ်သက်ပြီးကောင်းစင်နာကိုဦးဆောင်နေတဲ့စေတုဒ္ဒနာဦးစီးဌာနကညွှန်ကြားမှုချုပ်ပမောက္ခဒေါက်တာစောတန်းထွန်းနဲ့ဒုတိယညွှန်ကြားမှုဒေါက်တာမျိုးမျိုးမွန်တို့ကိုဆက်သွယ်မေးမြန်းထားတာပြောပြပါမယ်ကျွန်မအဆူဆူပါကိုဗစ်ကောစင်တာကိုစတင်ခဲ့တဲ့ရည်ရွယ်ချက်အတိုင်းဒီတလအတွင်းမှာလုံနိုင်ခဲ့တယ်လို့ပါမောက္ခဒေါက်တာစောတန်းထွန်းကပြောပါတယ်
။ဝေးကျွမ်းနေပြီးတော့ဒါကကမ္ဘာကာယကဂလိုဘယ်ပန်ဒမစ်ဆိုပြီးကြီးညာတဲ့အနောက်ပေါ့လေ။ကာကွယ်ရေးနဲ့ပတ်သက်ပြီးတော့တွန်းတွန်းတက်တက်နဲ့အားသုံးကုန်ဆိုင်လှုပ်လာတဲ့နောက်ပိုင်းပေါ့။အဲလိုလည်းပဲနောက်ပိုင်းမှာဆက်မရဝင်ကြီးရတယ်လို့ကျွန်တော်တန်းရှင်းတယ်။ဒီကောစင်တာဆိုတာရှိဖို့လိုအပ်တယ်ပေါ့နော်။အဲ့ဒီမတိုင်ခင်တော့ hotline ဆိုတာဒီတော့တုံ့ပြန်တော့ရှိတာပါ။ hotline ကကိုယူနံပါတ်နဲ့ဆိုတော့နိုင်တဲ့ခါကျတော့အမ Blue Ocean ဆိုတဲ့ company ကသူတို့ call center နဲ့ပတ်သက်တဲ့အတွေ့အကြုံတို့မှရှိတော့သူတို့အဲ့ဒါသူတို့ရဲ့တရှိပြီးသား infrastructure နဲ့ဤပညာပေါ့ဒါကိုသူတို့မြေတံနဲ့စမိုင်းနာကစားကုန်ကြီးဌာနကကုညီရဆိုပြီးတော့တန်းလန့်လာတယ်ပေါ့ Oridu တို့ Mitel တို့ MPT တို့ Telenor တို့သူတို့ကြတော့လေဒီသူခေါ်တဲ့သူတွေပတ်စံမကုန်ကြရအောင်သူက free ပေးမယ်ပေါ့အဲတစ်ခါကကြတော့လေကျတော့ဒီလိုအပ်တဲ့စက်ပစ္စည်းတွေပေါ့ကျောင်းနေဆရာဝန်တွေအတွက်ကိုလည်းစားတောက်တယ်လေကျတော့စီစဉ်နေမြန်မာ UNICEF ကလည်းသူကြီးတွေအပိုင်းနဲ့ကူညီတယ်တချို့သောစစ်တွေစေနာရှင်တွေကလည်းကူညီကြတယ်ပေါ့လေအဲပုံစံနဲ့ဆရာတို့ပေါ့အဲ့တော့ကူတော့ဆရာတက်လာတိရှိလာခေါ်တဲ့ call တွေမှာဆိုတဲ့ရဝေးတွေရောက်ပေါင်းတဲ့နေရာနေပဲခေါ်လာလေကျတော့တွေ့ရတယ်လေအဲကြောင့်လို့ဆရာတို့ call center ရဲ့ဦးတည်ချက်ချက်တယ်ဆရာတို့ကျန်လမ်းမမီရတဲ့ဒေတာတွေနော်ဒီကစက်မရဲ့အသိပညာကိုဆရာတို့အမြဲဆုံးဆောင်များအတုံပြန်ပြီးတော့ပြန်ပြီးပေးနိုင်တဲ့ဆရာတို့ကတော့ဒီ call center ထူထောင်တာအဝမ်းမြောက်တာဖြစ်တဲ့
call center ကိုဆက်သွယ်မေးမြန်းသူတွေဟာ COVID-19 နဲ့ပတ်သက်ပြီးဘလို့အကြောင်းအရာတွေကိုသိချင်းကြတာပါလဲ။ဘာရီမေးမြန်းနေကြသလဲဆိုတာကိုဒုတိယညွှန်ကြားမှုဒေါက်တာမျိုးမျိုးမွန်ကရှင်းပြပါတယ်
။ပထမပိုင်းတော့သူတို့ကသူတို့ယောဂမကူဆက်အောင်ဘလို့ကောက်ပဲလို့ရမလဲဆိုရဲတောင်းကြည့်ကြမေးကြရပေါ့နော်။နောက်ပိုင်းမှာဘာရီမေးလာကြတယ်လဲဆိုတော့ let alone COVID-19 ကူးစက်နေတဲ့အခြေအနေပေါ့။နောက်ပတ်တုံးမှောက်ကြရတာကြောင့်ဒီ COVID-19 ကာယရောဂါကြီးကဘယ်တော့လောက်ပြီးမှလဲဆိုတော့မျိုးမျိုးပေါ့နော်။နောက်တချို့ကတော့သူတို့အလုပ်တွေကိုရထားတဲ့ခါကျဘယ်တော့ပုံမှန်လဲပတ်မှလဲဆိုတာမျိုးသိချင်တယ်။နောက် quarantine လောက်ရတဲ့အကြောင်းတွေကိုတိတိကျကျသိချင်တာပေါ့နော်။နောက်တချို့ကခုနောက်ပိုင်းမှာသိချင်တာလေးရှိတယ်။လူခန္ဓာကိုအပြင်းအပြန်လာဘယ်လိုမျိုးပိုတက်ရမှာလဲ။နောက်သူတို့အိမ်ရာပစ္စည်းချင်းဆရာယူဘယ်လိုပိုတက်ရမှာလဲလို့ကျန်းမြင့်တွေကိုဗာနဲ့ပိုတက်မလဲပေါ့။တချို့ကလည်း quarantine နေနေတွေမှာဆိုရင်တရားနဲ့တရားအပေးမချက်တဲ့အကြောင်းအရာတွေအဲ့ဒါတွေကိုလည်းမေးကြတယ်ပေါ့။လက်ကလောချင်းတွေမှာကျေကျောင်းလာတယ်။ဒါမှမဟုတ်လည်းအချားနည်းနည်းရှိတယ်။ဒါမျိုးဆိုဘာချက်လုပ်ရမလဲ။ဖယ်လို့သွားရမလဲဆိုရဲနေရာမျိုးလည်းရှိတယ်ပေါ့နော်။
အခုဆီယမားတို့ရဲ့ဒီကောစင်တာမှာဆီယောင်ပထန်ဦးနဲ့ပေါ့နော်ဘလို့ပုံစံလဲပတ်ပြီးတော့ဖြစ်ဆိုပေးနေတယ်ပြီးတော့တနေ့ကိုမိလာသူဘယ်လောက်များရှိလဲရှင
်တနေ့တနေ့ကိုကြောင်ချီရဲခေါ်ချင်းလာကျော်လောက်ကနေ1,300လောက်ကြီးရှိပါတယ်တပွဲမှာ9ယောက်တော့6ယောက်ရှိတယ်ပေါ့နော်10ဖွဲ့ရှိပါတယ်ကျွန်တော်ကတနေ့မှာဒီနှစ်ခုကတာဝန်ယူလာတာပေါ့နော်ဥပမာ D1 D2 ကဒီနေ့တာဝန်ယူလဲဆိုနေပြန်တာ34ပေါ့နောက် 5 6 7အလုပ်သွားတယ်ပေါ့နော်ဒီရက်မှာတခါကျွန်တော်တို့ချူတီလေပတ်သွားရပေါ့နော်အဲတော့စုစုပေါင်းဆိုရင်ကျွန်တော်ရဲ့ဒေသတွေကနာဦးဒီဌာနအဝန်တန်းဆရာဝန်က45လောက်ရှိပါတယ်နောက်မြန်မာနိုင်ငံဆရာဝန်တင်းကကိုဆက်သွယ်လုပ်ပြီးတော့ volunteer လုပ်မယ်လို့ကြော်ထားတဲ့ဆရာဝန်တွေပေါ့နော်သူတို့တွေကအကြောင်း20လောက်ရှိပါတယ
်ဒီတလအတွင်းမှာကြုံတွေ့ရတဲ့အခက်အခဲတွေရှိရဆိုရင်လည်းပြောပြပေးပါအောင်ရှင်
ကျေစုတော့အခက်အခဲလေးရပါရှိမယ်ဆိုတော့ပြည်ပနေရာရဲ့ကြောင့်များအားလုံးနဲ့ပြည်ပနေကြတယ်။နောက်မင်းရဲ့လူရအနေနဲ့ရရဆောက်ပေါ့နော်။တော်ရောမြို့ရောဖုန်းနဲ့မေးရကြော်လို့နည်းနည်းလွယ်ပေါ့။ကုန်ကြေးတွေလည်းခေါ်ဆိုရတဲ့ဒီမှာမရှိဘူးဆိုတော့မေးကြတာပေါ့နော်။မေးကြတဲ့အခါမှာအဲတကယ်ကိုကြည့်ချင်းလို့သူတို့မသိတဲ့အကြောင်းအရာတွေမေးခဲ့သူကတော့အများစုချူနေတယ်။ကောစနာစားတာသားရတရားတော့မဟုတ်သေးတော့ငါရရဆောက်ရမှာပါရသွားပြီ။နောက်ဆက်တဲ့ကိုတွေနေတိုင်းကြီးကဝင်တယ်ပေါ့နော်။ဖုန်းခေါ်ပြီးတော့အတန်နေကြားနေရအဲတို့တော့လေဒီကြာလုပ်ပြီးကြံထားသွားတာမျိုးနောက်တချို့ကပုံတော့လိမ်ပိုင်းဆိုင်ရာနောက်ဆက်တဲ့သကလုံးမျိုးတုံးနာမျိုးပေါ့နော်အဲ့လိုမျိုးလေးခေါ်ရအနေသူဆိုရင်းနဲ့ပေါ့နော်ဖြေနေရတဲ့ဇာဝင်နေနေတော့နည်းနည်းလေးစိတ်နောက်ဆက်ဖြေရတယ်ပေါ့နော်ကျွန်တော်ကတော့အခုချိန်ထိအကုန်လုံးကိုသိခံပြီးတော့ပဲဖြေပြီးနေရပေါ့နော်ဘာကြောင့်ဆိုတော့တကယ်သိချင်တဲ့ပြည်သူလူထုကသူတို့ဒီနေ information တွေများလိုက်မှာကျွန်တော်တို့ဒီခံလူချူပြီးနေပါတယ်ဒါကကျွန်တော်တို့ဒီကာယောဂကာဝေဒါစီရေးအတွက်အရေးကြီးတဲ့လုပ်ငန်းတစ်ခုကိုဆောင်ရွက်နေတာဖြစ်တယ်ပေါ့နော်အဲ့ဒီအတွက်နောက်ဆက်တာတွေမလုပ်ကြဘူးတော့ကျွန်တော်တို့ဘက်ကမြေကြီးရခံနေပေါ့နော
်ဒီဆီယမားရဲ့ call center ဖွင့်လှစ်ထားတဲ့ရည်ရွယ်ချက်ကတော့ဘာများဖြစ်မလဲ
COVID-19 နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြည်သူလူထုကသိတဲ့အခါမှာနိုင်ငံနဲ့တင်ချက်လက်တွေကိုဇမားရေးဝန်ထမ်းတွေကကိုယ်တိုင်စနစ်ကြမြန်မြန်ဆန်ဆန်ပြန်လည်ဖြည့်ချပေးနိုင်ဖို့ရည်ရွယ်တယ်ပေါ့အဲ့တော့တစ်ခါတည်းမှာတင်မှားတွေပြန့်နှံ့နေတာရှိရဲအဲ့တော့ ဒီရချက်ဒီမှန်ကန်တဲ့သတင်းချက်လက်တွေကိုကြည့်ကြည့်လို့ရမှာဉာဏ်ရည်ဆွမ်းဆောင်ပြန်သွားမှုပဲပေါ့နော်အဲဒါကကျွန်တော်တို့အဓိကကြီးလဲပေါ့ပါ
စေတုတင်နာဦးစီးဌာနကဒုတိယညွှန်ကြားမှုဒေါက်တာမျိုးမျိုးမွန်ပြောသွားတာပါကိုဗစ်ရောဂါနဲ့ပတ်သက်ပြီးတည်ချင်တာတွေမြင့်မြတ်ခြင်းနဲ့ဆိုရင်ဖုန်းနံပါတ် 2319 ကိုတိုက်ရိုက်ခေါ်ဆိုနိုင်ပါတယ်ခေါ်ဆိုတဲ့ဖုန်းတွေကိုလိုင်းခွင့်နံပါတ် 5 ခုကနေအလိုလျောက်စနစ်နဲ့ဖြေကြားပေးနေတာဖြစ်ပါတယ်ဆီယောင်ဝင်နဲ့တိုက်ရိုက်ဆွေးနွေးခြင်းရောလိုင်းခွင့်နံပါတ် 3 ရောက်ကိုခေါ်ဆိုပြီးခေါ်ဆိုသူတဦးကိုအချိန်6မိနစ်ကြာမြင့်မြတ်နိုင်တယ်လို့ကောစင်တာနဲ့ပတ်သက်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဧပြီလ9ရက်နေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
တန်ရဲမြန်မာပိုင်းစီစဉ်နေကိုနားဆင်နေရတာဖြစ်ပါတယ်ကျမကစုမမရှင်ကိုဗစ် -19 ကပ်ရောဂါကာလအတွင်းရန်ကုန်တိုင်းဒေသကြီးအတွင်းမှာပရဟိတအခမဲ့ဆေးကနေတိုးချဲ့ဖွင့်လှစ်နေပြီးအခုဆိုရင်ဆေးရုံတွေနဲ့ပါချိတ်ဆက်လှုပ်ဆောင်နေတဲ့အကြောင်းကိုပြောပြပေးကြပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ထားသူအရေအတွက်ဟာစနေနေ့မနက်ပိုင်းအထိ189ဦးရှိပြီးအဲ့ဒီထဲမှာရန်ကုန်တိုင်းဒေသကြီးအတွင်းကူးစက်ခံထားရသူကအများဆုံးဖြစ်ပြီးတော့109ယောက်အထိရှိနေတာပါဒီလိုအခြေအနေမှာရန်ကုန်မြို့တွင်ရက်ကတ်တွေမှာကိုဗစ် -19 ကပ်ရောဂါကာလဆေးကနေလဲခိတ္တပိတ်ထားတဲ့အချိန်ကိုပူနာမကျန်းဖျားနာပြီးတော့မကျန်းမမာဖြစ်နေသူတွေအတွက်စေတနာဝင်တဲ့အထုကုဆရာဝန်ကြီးဆရာဝန်နေသူနာပြုတွေဥဆောင်ပြီးတော့အခမဲ့ Fever Clinic ဆေးကနေဖွင့်လှစ်ကူတာပေးနေတာဖြစ်ပါတယ်ကိုဗစ် -19 ကပ်ရောဂါကြီးလုံးဝကင်းရှင်းသွားတဲ့အချိန်အထိဆေးကူတာဆောက်ရှောက်ပေးဖို့ရည်ရွယ်ထားတဲ့ Community Fever Clinic Network ကိုမေလ10ရက်နေ့ကနေစပြီးမြန်မာနိုင်ငံဆရာဝန်များအတင်းကအကြံပေးဘုတ်ဖွဲ့ဖြစ်တာဝန်ယူပြီးဆရာဝန်ကြီးတွေရဲ့လမ်းညွှန်အကြံပေးချက်တွေနဲ့ဖွဲ့စည်းထားပြီးဖြစ်ပါတယ်။ Fever Clinic ဆေးကနေစနစ်တကျဖြစ်အောင်လဲအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့စိတ်ခေါ်မှုတွေကိုဆရာဝန်တွေရဲ့စုပေါင်းအားနဲ့ဖြေရှင်းနိုင်အောင် Community Fever Clinic Network ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့ကြီးကြပ်ရေးအဖွဲ့ဝင်ဒေါက်တာကျော်မင်းထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
။မနေ့ကပေါ့နော်ကျွန်တော် network ကိုကျွန်တော်ဆက်ပြီးတော့ဒီဖွဲ့စည်းလိုက်တာပေါ့နော်ကျွန်တော်မြန်မာနိုင်ငံဆရာဝန်များအတင်းအားနဲ့အကြံပေးအနေနဲ့ကျွန်တော်တို့ပါဝင်ကူညီအားဖြစ်ပြီးရယ်ဘာကြောင့်လုပ်ရလဲဆိုတော့ဒီ fever clinic တွေအားလုံးတစ်မျိုးနဲ့တစ်မျိုးနဲ့ဒီစစ်စစ်လုံးလုံးဖြစ်သွားရယ်ဒီတစ်ခုနဲ့တစ်ခုနဲ့တိုင်ပင်ဆွေးနွေးညီတိုင်းကြရယ်ကျွန်တော်ဖွင့်မဲ့မြို့နယ်မှာအနည်းဆုံးဖွင့်မဲ့ဆိုကျွန်တော်အခက်အခဲမျိုးစုံရင်ရင်ဆိုင်ရတယ်ဒီကျွန်တော်မြို့နယ်အုပ်ချုပ်ရေးပိုင်းနဲ့ညှိနှိုင်းဆောင်ရွက်တဲ့အပိုင်းတွေဒီမြို့နယ်ကျန်းမာရေးမှုနဲ့ညှိနှိုင်းဆောင်ရွက်ပိုင်းတွေအားလုံးအပြည့်လဲအောင်အတွက်ကျွန်တော်ဘက်ကနေညှိနှိုင်းမှုဆောင်ရွက်မှုတွေလုပ်ပေးမှုအတွက်ကြရယ်ဘယ်နေရာမှာပို့လို့ရယ်ဘယ်နေရာမှာပို့ပြီးတော့ဒီဘက်ကျများတယ်လို့နေရာကိုကျွန်တော်အဓိကဦးစားပေးပြီးတော့ကျွန်တော်စီစဉ်ပြီးတော့လုပ်ပေးမှာပေါ့နော်ကျွန်တော်ဘက်ကနေစောင်းဖြစ်အောင်ကျွန်တော်အဓိကဖွဲ့စည်းထားပါတယ်ပေါ့နော
်အဓိကကတော့ COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုတွေရှိလာခြင်း COVID တန်နေရရောဂါလက္ခဏာရှိတဲ့ဖျားနာလူနာတွေကိုဦးစားပေးကူတာပေးနေတာဖြစ်ပြီးစွန့်ပစ်ပစ္စည်းတွေကအစားစနစ်တကျကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီဖွင့်လှစ်ကူတာပေးနေပါတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပါတယ
်အချိန်တော်တော်များများမခွင့်ကြအောင်ဒီ COVID-19 ကာလမှာတော်တော်များများပိတ်ကြတယ်ပြီးတော့ဒီလူလူတွေအတွက်အပြပြစာအချိန်မရှိမရှိတော့ကျွန်တော်တို့ဒီ fever clinic တွေအဓိကကျွန်တော်ရည်ရွယ်တာချမ်းသာရဲ့ဒီချောင်းဆိုးရဲ့မောလာရဲ့ COVID-19 တန်ရရလူနာရဲ့ COVID-19 contact ရှိရဲ့လူနာရဲ့အဓိကကျွန်တော်လာပြသိနေတာပေါ့နော်ဟို COVID-19 တန်ရရလူနာ suspect လို့ထင်မှာဆိုရင်ကျွန်တော် ACS ကို ambulance နဲ့တခြားစနစ်တကျဒီသက်ဆိုင်ရာကျူးနယ်နဲ့ချိန်တာနဲ့ဆေးရုံကျွန်တော်ပြန်လွှဲပေးတာပေါ့နော်ဒီတစ်ဖက်ကလူနာရောခေါက်ဆီဖက်ရှင်လောက်ကတောင်းတဲ့တောင်းတဲ့ကိုကူမှာမဖြစ်အောင်ပေါ့နော်ကျွန်တော်ဘက်ကနေလည်း cover ကောက်အကောက်ွယ်လည်းလုပ်ပေးထားပါတယ်ဒီကျန်းမာရေးဌာနချမှတ်တယ်လက်ညွှန်ပိုင်းပေါ့နော်ဒီ COVID color တောက်လျှောက်ပြီးတော့ဒီကိုကျွန်တော်အိုက်ထုတ်ပါပါကျွန်တော်ဒီ fever clinic နဲ့ fever corner တွေဘက်ကနေ
လူရည်ထူထပ်ပြီးတော့ကျန်းမာရေးဆောင်ရှောက်မှုအထူးလိုအပ်တဲ့နေရာတွေမှာအဓိကဖျားနာလူနာတွေကိုဦးစားပေးကုနေတဲ့အတွက်ကပ်ရောဂါထိန်းချုပ်ရေးမှာတက်ရောက်မှုများစွာရှိပါတယ်လို့ Fever Clinic ဈေးကမှာလိုက်ပြီးတော့စေတနာဝင်နဲ့ဆေးကုသမှုပေးနေတဲ့ဒေါက်တာကျော်စွာဦးကပြောပါတယ
်ဒီ Fever Clinic ကတော့ဒီ COVID-19 နဲ့ပတ်သက်လာပြီးတော့ပေါ့နော်ဒါရှေ့ရနေပြီးတော့ဟိုဆရာမကြီးတယောက်ပြောသလိုပေါ့ကင်းပုံးစခန်းနေနဲ့ကျွန်တော်ကဒါကြိုတင်ပြီးတော့ဟိုထောက်ထားတဲ့သဘောပါပဲပေါ့နော်ဒီလူတွေကလည်းသူဒီစိုးရိမ်မှုတွေများတော့ဒီဆေးရုံကိုမတော်ရတဲ့အခါမှာဒီ Fever Clinic တွေကကြားကန်ကျွန်တော်တို့ဒီကုသပေးတဲ့နေရာတစ်ခုနဲ့သူတို့အားကိုးလို့ရလာတာပေါ့နော်ဒီ COVID နဲ့
ဟိုကျွန်တော်တို့တန်တရားတို့တွေ့တဲ့ဟာတွေဆိုလို့ရှိရင်တော့ဒါညှို့ပို့ပြီးလိုအပ်တဲ့ဒီစေကူတာမှုတွေဒါမလို့ရှိရင်စေစစ်မှုတွေယူရတာပေါ့နော်အဲ community base ပေါ့နော်ကြီးကြီးဒီပြည်သူအခြေပြုဟိုဖွင့်တာရှိတယ်လို့ hospital base ပေါ့နော်ဒီစေယုံမှာအခြေပြုတာဆိုအခုကျွန်တော်တိလောက်ဆိုရင်မြောက်ကလာကဒီစေယုံမှာအခြေပြုတာပေါ့နော်အဲစေယုံမှာပဲကျွန်တော်ဖွင့်တယ်နောက်တစ်ခုကဒီတန်လင်းလည်းအဲ့လိုမျိုးဒီ hospital base ဖွင့်ထားတယ်ကြားပါလေဟုတ်ပါဘူးဒီလိုဖွင့်ထားတော့လေကျွန်တော်တို့ဒီတက်ဆိုင်ရာစေယုံနေရာရှိတယ်ကျွန်တော်ကျမတွေဝန်တန်းနေပေါ့နော်ဆရာဝန်ဆရာမတွေအခြားသောကျမတွေဝန်တန်းနေတွေအတွက်ဟိုဝင်းဒိုးဝင်ဖို့တချို့ဟာရော့တာပေါ့နည်းမဆိုရင်ကျွန်တော်ဒီဖြစ်သမျှအထူးနာအားလုံးသာဒီစေယုံနေလို့ဒါအိတွားနေမယ်ဆိုရင်ပေါ့နော
်ရန်ကုန်မြို့တွင်းမှာတော့အင်းစိန်တောင်မွေးမင်္ဂလာတောင်မြို့တင်ကန်းမြို့ဘုတ်ထောင်လှိုင်မြို့နယ်ကြီးမနိုင်တောင်ကလာရွှေပြည်သာလှိုင်သာယာတကုံမြို့တင်မော်ပြီးစတဲ့မြို့နယ်တွေမှာ fever clinic တွေကိုတနင်္လာကနေတောက်ကြအထိဖွင့်လေပေးနေတယ်လို့တချို့မြို့နယ်တွေမှာတော့ပိတ်ရက်မရှိနေစဉ်ဖွင့်လေပေးနေပါတယ်အရေးပေါ်ကျန်းမာရေးကူညီလိုအပ်လာရင် fever clinic တွေကိုလာပြီးတော့ကုသကြဖို့တိုက်တွန်းတယ်လို့စေတနာဝင်တဲ့လူဖို့ဆန္ဒရှိတဲ့ဆရာဝန်သူနာပြုတွေအလှရှင်တွေလောကဒါနပေးလို့သူတွေအနေနဲ့ဆက်သွယ်ကြဖို့ကိုလည်းဥဆောင်လှုပ်ရှားနေတဲ့ဆရာဝန်တွေကမေတ္တာရက်ခံနှိုးဆော်နေပါတယ်ရှင်
မင်္ဂလာပါရှင်မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast season ကနေကြိုဆိုပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစားနေပါ။ဒီတစ်ပတ်မှာတော့ COVID-19 ကြိုတင်ကာကွယ်မှုတွေကိုလှုပ်ဆောင်နေတဲ့စေတနာဝန်ထမ်းတွေရှိတဲ့ကချင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်
။လူထုရဲ့ awareness တွေကလည်းအများကြီးလှုပ်ဖို့လိုအပ်နေတယ်ပေါ့နော်။အဓိကတော့သူတို့ကဒီကြောက်စိတ်ပေါ့နော်။တချို့ကြတော့လည်း stress ခတ်နေတယ်ပေါ့နော်ပြောချင်တာတော့အဲလိုမျိုးသူတို့ရဲ့ awareness မရနိုင်တဲ့နေရာတွေလည်းအများကြီးရှိတယ်။
COVID-19 ပညာပေးလုပ်ငန်းလှုပ်ဆောင်ရမှာစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးကချင်ပြည်နယ်ကစေတနာဝန်ထမ်းခေါင်းဆောင်ကိုဇက်ကပြောပြခဲ့တာဖြစ်ပါတယ်။ဒီဆောင်မှအပြည့်စုံကိုမြချင်းနာ News Channel ကသတင်းတော့ Esther ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။မနေ့9နာရီကိုရောက်လာတဲ့မနောကွေးမှာရာရင်နေထိုင်နေကြတဲ့စေတနာဝန်ထမ်းလူငယ်အဖွဲ့တွေဟာတနည်းအားလှုပ်ရှားမှုတွေကိုလှုပ်ဆောင်ဖို့အစဉ်အသင့်ဖြစ်နေပါပြီ။အဲ့ဒီလူငယ်တွေဟာမြချင်းနားမြို့နယ်ကဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ခြင်းနဲ့ထိန်းချုပ်ခြင်းလုပ်ငန်းတွေမှာပါဝင်နေကြတာပါ။တချို့သောလူငယ်တွေကစီတာဘရိုကုန်တင်ကုန်ချစခန်းကိုသွားဖို့အဆင်သင့်ဖြစ်နေတယ်လို့တချို့ကလည်း COVID-19 တိုက်ဖျက်ရေးအတွက်ဒေတာအာဏာပိုင်တွေစီစဉ်ထားပေးတဲ့ Quarantine Center တွေစီကိုသွားရောက်ကူညီဖို့အဆင်သင့်ဖြစ်နေပါပြီ
။ဟုတ်ကဲ့ဒါ First Yoga ကိုဒီ COVID ကဒီဆောင်တဲ့ဆင်းရဲခြင်းကူးစက်တယ်လို့
ကိုဗစ် -19 ရောဂါလိုအပ်တဲ့ဆင်းကူးစက်တာလေ။ဒါကြောင့်မလို့ကမ္ဘာလုံးအတိုင်းအတာမှာလည်းဒီရောဂါဖြစ်နေတဲ့ကြောင့်မလို့ကျွန်တော်တို့တက်နိုင်တဲ့ဘက်ကနဲ့ကျွန်တော်တို့တက်ဆွမ်းတဲ့ဘက်ကနဲ့ကျွန်တော်တို့ပြည်နယ်အတွက်ကျွန်တော်မွေးလာတဲ့နေရာဖြစ်တဲ့ကြောင့်မလို့ကာကွယ်ခြင်းတို့ကျွန်တော်တက်နိုင်တဲ့ဘက်ကပါဝင်နေရာဖြစ်ပါတယ်။
စေလဝန်ထမ်းတို့ဖြစ်တဲ့ကိုတောင်ခုံကပြောပြခဲ့တာပါဒီလူငယ်တွေကကချင်ပြည်နယ် COVID-19 ကာကွယ်ရေးကိုရက်မှာပါတဲ့စေလဝန်ထမ်းများဖြစ်ပါတယ်ကိုရက်မှာကချင်လူငယ်အဖွဲ့14ဖက်ပါရှိပြီးပြည်နယ်အတွင်းအစိုးရလက်လန်းမမီတဲ့အပိုင်းတွေမှာအသက်နိုင်ဆုံးကူညီမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်အခုလက်ရှိအချိန်မှာတော့ပမောပူတာဦးနဲ့ကျနာခရိုင်တွေမှာကူညီမှုတွေပြောလုပ်ပေးနေပါတယ်ကိုရက်တာဝန်ခံကိုစုံနော်က
ဒီကလေးတော့မှကျွန်တော်တို့ကဒီလူငယ်ပေါ့နော်လူငယ်တွေသူတို့ဒီမှာရှိတဲ့ခါလေးပဲကျွန်တော်တို့ဆောင်ပြီးလုပ်လာတဲ့အခါမှာဆိုတော့အခက်အခဲလေးတွေတော်လေးကြုံလာတယ်အခုနောက်ပိုင်းမှာကျတော့ဒီကန်တဲ့ဒီလုပ်ငန်းရှင်တွေကတော်တော်ကန်တဲ့လူကြီးတွေရတယ်အဲ့ဒီအခါကိုလူလာတဲ့အခါတော့သူတို့လည်းဒီနေရာမှာပါဝင်ဆုံးသွားလို့ဆိုတော့အလူငယ်လေးတွေလာဖြစ်နေတာရှိတယ်အဲ့ဒါနဲ့ပဲကျွန်တော်တို့လည်းပတ်နေတယ်ဆိုတော့
အဖတ်ထဲပါဝင်တဲ့လူငယ်တချို့ဟာမိဘတွေကယောဂါကိုဆက်လာခဲ့ရင်ကိုယ်ဆရာငွေကြေးမရှိတဲ့အတွက်မတွားပါနဲ့လို့တားထားတဲ့အခြေကဝင်ရောက်လောက်ကင်နေတူတူလေးရှိပါတယ်တရုတ်နိုင်ငံကနေဆက်ကိုဖြတ်ပြီးချင်းပြည်နယ်ကိုပြန်လာကြတဲ့သူတွေဟာကိုရရဲ့ကျူတင်ကာကွယ်နိုင်ရဲ့အတွက်ကျူပမှုရဲ့အဓိကအာရုံဆက်ရလဲဖြစ်ပါတယ်လူချင်းနဲ့ company gate တွေကပြန်လာသူတွေကိုစစ်ဆေးရမှာတန်တရားရှိတဲ့သူတွေကိုဂိတ်နားမှာစစ်ဆင်ချပေးတဲ့ quarantine center တွေမှာ27ရက်နေထိုင်ရပါတယ်တန်တရားမရှိခဲ့ရင်တော့မိမိတို့နေထိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေကိုပြန်ရပြီးသက်ဆိုင်ရာပြည်နယ်နဲ့တိုင်းကအစိုးရစစ်ဆင်ချပေးတဲ့နေရာတွေမှာ27ရက်နေထိုင်ရမှာဖြစ်ပါတယ်ကချင်ပြည်နယ်ကိုပြန်လာသူတွေအတွက်ကတော့မြချနာစီတာပရိုရက်ွက်ရှိကုန်တင် ကုန်ချနေရမှာစီမံခန့်ခွဲမှုတွေပြုလုပ်ပေးနေတာဖြစ်ပါတယ်။ COVID ကြိုတင်ကာကွယ်နိုင်ရေးကွန်ရက်မှာပါဝင်သူကချင်နယ်နဲ့ကျော့ပေါ့အိတ်တမန်ရဲ့လောက်တာအဖွဲ့ရဲ့ဒါရိုက်တာမစ္စတာဇက်က
ရန်နေကုန်တင်ကုန်ချကောင်းကရောက်မှုအစုရနေပေါ့ဆန်တယ်
ကုန်တင်ကုန်ချညာမှာဟိုဘက်ကပြန်လာတဲ့သူတွေကိုတက်ဆိုင်ရာဒေတာကိုပြန်လဲပေးတာတွေကားဆစ်ဆင်ပေးတာတွေလုပ်ပေးရတယ်။ကားတစည်းပြီးတစ်စည်းပြန်လာတဲ့အချိန်ကျွန်တော်တို့ဘက်ကတော့ပို့တစည်းဖြန်းပေးရရင်လုပ်ပေးရတယ်။ညတွင်းချင်းပူတော်ကိုပြန်ပို့မယ်ဆိုတာတွေကတော့အစုရဘက်ကလုပ်ပေးရတာပေါ့။တချို့ပြည်တော်ပြန်တွေကညအေးရမဲ့သူတွေပါလေ။မနေ့ကဆိုညနှစ်နာရီလောက်မှပြန်ရောက်လာတော့ပြန်လွဲဖို့ခက်ခဲတာကြောင့်ဒီမှာပဲအိတ်လဲရတဲ့သူတွေရှိတယ်။သူတို့နှစ်နာရီရောက်လာကျွန်တော်တို့လည်းနှစ်နာရီဆောင်ရတာပဲ။မနေ့ကလည်းဟိုဘက်ကကားကိုစီရောက်လာမလို့တည်င်းတွေရထားရဲ့ဒါပေမဲ့လည်းလမ်းမှာကားပြတ်တာရရှိရဲ့ရောက်လာမယ့်အချိန်ရောက်မလာတော့စောင့်ရတာပေါ့
စီတာပရိုဂျက်ကွက်ရှိကုန်တင်ကုန်ချနေရရီမှာပြည်တော်ပြန်တွေကိုဧပြီလ16ရက်နေ့ကနေစတင်ပြီးလက်ခံပေးနေတာဖြစ်ပြီးမေလ6ရက်နေ့အထိပြည်တော်ပြန်ဝင်ရောက်လာသူဥယျာဉ်တစ်ထောင်ကျော်ရှိနေပြီဖြစ်ကြောင်းသိရပါတယ်မေလ6ရက်နေ့အထိတရုတ်ပြည်မှလူဥယျာဉ်4500ကျော်ပြန်လည်ရောက်ရှိနေပြီးတောင်းနေချီပြန်လာဖို့ရှိတယ်လို့ပြောဆိုနေမှုတွေလည်းရှိနေပါတယ်အဖွဲ့အနေနဲ့ကာကွယ်ရေးပစ္စည်း PPE တွေမလုံလောက်တဲ့အတွက်တော့စိုးရိမ်မှုတွေရှိသလိုစေဖြတ်တဲ့ကြိယာတွေနဲ့ပုသက်ဆေးမလုံလောက်တာတွေလည်းရှိတယ်လို့ဆိုပါတယ်။တာဝန်ခံကူဆုံတော်ကသူတို့မှာရှိတဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးအသုံးပြုနေပုံကိုအခုလိုပြောပြပါတယ်
ဒီကခေကျတော့ကျွန်တော်တို့ကဒီအဓိကတော့ဒီဆေးဆေးနဲ့နောက်ပြီးတော့ဒီဝတ်စုံတွေပေါ့နော်ဆေးထက်နဲ့ PPF တွေအဲ့ဒါမလောက်တဲ့ခါကြီးရှိတယ်နောက်တစ်ခုကတော့ဆေးတွေပေါ့နော်ဆေးတွေကဒီကုသဆေးတွေဆေးဆက်နဲ့ခါကြီးမလောက်တဲ့ခါရှိတယ်နောက်တစ်ခုကဒီကုသတွေကိုဆေးဖြန့်တွေဟာပေါ့နော်ဆက်ဆက်ပြည်ရတယ်ဟိုကအဲ့လိုမျိုးခက်ခဲနေရှိတယ်ဒါမှ PPF ဆိုတာဒီ PPF ဝတ်စုံတွေတော့ကျွန်တော်တို့ကသက်ဆုံးကိုသက်ဆုံးလို့ဆိုရင်ဟိုပေါ့နော်ဒီစနေသုံးလို့ရှိရင်အဲ့ဒီဟာကိုကျွန်တော်ကအရှောပူကြတ်ကပေါင်းမှအဲ့ဒီကံလား6မှာဒီ300ရာနေတယ်။ပေါက်ဟာပေါက်ဒီပေါက်သွားတဲ့ခါကျတော့ကျွန်တော်ကတိတ်လက်တဲ့ခါကျတော့သုံးနေတယ်ခက်ခဲနေရှိတယ်
လက်ရှိချိန်မှာဇေနဝန်ချမ်းကွန်ရက်အဖွဲ့မှ PPE အင်ဂျီ9စုံတာရှိတယ်လို့သိရပါဗျ။နောက်ဝမှာအဖွဲ့ဝင်လူငယ်တချို့ကလည်းအမျိုးသမီးများကွာရန်တင်းထားရှိတဲ့တူနာပြုတ်ကောလိပ်ကျောင်းနဲ့အမျိုးသားတွေကိုထားရှိတဲ့မြစ်ချနာတက္ကသိုလ်ရှိရာဖုန်ကန်ရာစီအမျိုးသားဆောင်မှတက်ဆိုင်ရာအဖွဲ့အစည်းများနဲ့ပူးပေါင်းကာလိုအပ်သည့်များကိုကူညီရင်းဆောင်ကျပ်ခြင်းတွေကိုပြုလုပ်ပေးလျက်ရှိနေပါဗျ။လဲဝမှာပါတဲ့ backpack အဖွဲ့ကစစ်ပေးရှောင်စခန်းတွေကိုပညာပေးလုပ်ငန်းတွေလိုက်လံလှုပ်ဆောင်ပေးနေတဲ့အဖွဲ့ပါသူတို့အဖွဲ့ရဲ့တာဝန်ခံမစ္စတာဇက်က
အဓိကတော့ကျွန်တော်တို့က PPE ဝတ်စုံမရှိဘူးပေါ့နော်။သူအပစ္စည်းအနေနဲ့ကျတော့ကျွန်တော်တို့ဒီအဓိကဒီစစ်ပေးရှောင်ပေါ့နော်စစ်ပေးရှောင်စခန်းမှာလေအဲကျွန်တော်တို့ဒီကျူတင်ကာကွယ်တဲ့အနေနဲ့သူတို့ကိုဒီပူတက်ဖြစ်လို့ရှိမှာเนาะတကယ်လို့ positive ပေါ်လာတယ်ဆိုလို့ရှိရင်ဘေးပတ်ဝန်းကျင်ကိုဘယ်လိုမျိုးကျူတင်ကာကွယ်ရမလဲဆိုတဲ့အချက်အလက်တွေပေါ့เนาะဒါတွေကိုလိုက်ဝင်ငှားတဲ့အချိန်မှာဆေးပေါ့เนาะဒီဆေးကြီးအဲကလိုရင်းပေါ့ကလိုရင်းဆေးဖြုန်စက်နီးတွေတင်ထားပေးတယ်ပြီးလို့ရှိရင်ဘယ်လိုမျိုးနေရာတွေမှာအဓိကဖြန်ရမလဲဆိုတဲ့ဟာတွေအဲလိုက်ပေးထားတယ်အဲဒီကလိုရင်းဆေးကြီးကတော့ကျွန်တော်ဒီအလူရှင်တွေကနေကုမ္ပဏီပေးရပေါ့เนาะအခုကျွန်တော်ဒီကချင်မြစ်နာမြို့မှာရှိတဲ့ camp တွေအဲဆုံးတော့တော့ပြီးပြီပေါ့နော်အကုန်လုံးမှာ
ဒီနယ်ဆွေရဖတ်မှပြောကြားချက်အရတော့အချင်းပြည်နယ်အတွင်းကိုညီပေးနေသူဇေနဝန်ထမ်းတစ်ထောင်ကျော်ရှိတယ်လို့သိရပါတယ်ပြီးနယ်အဆွေရရုံညွန်ကြားရေးမှူးဦးစောစောက
ဟိုသက်ဆိုင်ရာကွန်တင်းထားတဲ့နေရာတွေမှာသူတို့ဗော်လန်တီယာလုပ်ပေးမယ်စောင့်ပေးမယ်ဆိုရင်တော့သူတို့အဲ့ဒီမှာထားမယ်သွားလာလာတာစီစဉ်ပေးမယ်ဒေတာကမဟုတ်ရင်ပေါ့လေဒေတာကဟုတ်ရင်တော့သူခက်ခဲမရှိဘူးဆိုရင်တော့သွားလာလာတာသူတို့ရတယ်သို့တော်လည်းအဲ့ဒီမှာအဝတ်တော့ကိုရနေဦးထိုင်မှုပေးမယ်ပြီးရင်တော့သူတို့အဲ့မှာ20ရက်20တရပြည့်လို့ဟိုဖွဲ့တွေလည်းပြန်ထွက်သွားပြီဆိုတော့သူတို့ဆက်လုပ်ချင်တယ်ဆိုတော့လုံမလုပ်ဘူးဆိုရင်တော့ကျွန်တော်ကဒီဘက်မှာ quarantine ပြန်ထားပေးရမယ်သူတို့ဟိုဘက်ကာကွယ်ရေးအတွက်ဆိုတော့အခုကျွန်တော်ဒီညချင်းအနေနဲ့ပြောရအောင်တော့ဒီကာယီဝဲမှာသူတို့ဒီဒီရုပ်ကပြန်လာတဲ့ဖွဲ့တွေကျွန်တော်တို့လာပို့တာပေါ့လေလွယ်ကျန်လည်းပို့တယ်ကမ်ဘိုဒီးယားပို့တယ်မော်တော်ယာဉ်တို့သူတို့ဆေးဖြန့်ပေးတဲ့လုပ်တွေလုပ်တယ်နောက်ခီးတွေရဲ့အပေါင်းတင်နေစစ်ဆေးပေးတာရှိတယ်တော့ကျွန်တော်တို့ကတော့သူတို့ကအဲ့မှာထမင်းလဲချွေးတယ်ဟိုရေတန့်နေပါလိမ့်လဲတိုက်တယ်သူတို့တဲ့လူတဲ့ဟိုစစ်ပြန်းတဲ့ခါမှာသုံးတဲ့စစ်စည်းတွေပါလိမ့်ကျွန်တော်တို့ထုတ်ပေးတယ
်ကိုရက်ကိုပြည်နယ်ဈမိုင်းဌာနကနီးပညာပိုင်းဆိုင်ရာတွေကိုထောက်ပံ့မှုတွေတာရှိတယ်လို့တာဝန်ခံကိုစုံတော်ကပြောပါတယ်ဒါပေမဲ့လည်းဈမိုင်းရင်းနဲ့ပူပေါင်းလှုပ်ဆောင်မဲ့အစီအစဉ်တွေတော့ရှိတယ်လို့ဆိုပါတယ်ကိုရက်အနေနဲ့ငွေကြေးပိုင်းမှာစင်ခုံမှုတွေရှိတယ်လို့သိရပါတယ်။ပညာပေးမှုတွေလှူဆောင်ပေးနေပေမဲ့လည်းနိုင်ငံမှုအားနည်းတဲ့အတွက်ဒီထက်ပိုပြီးလှူဆောင်ပေးဖို့လိုအပ်တယ်လို့တာဝန်ခံမစ္စတာဇက်ကဆိုပါတယ်
။ဥပမာကျွန်တော်တို့ဒီမနေ့ဆိုလို့ရှိရင်အဲမနေ့ဈေးမှာကြီး ပေါ့နော်ဒီအဲဒီနှာခေါင်းစည်းပေါ့နှာခေါင်းစည်းတွေလိုက်ဝင်ပေးတယ်လိုက်ဝင်ပေးတဲ့အချိန်မှာဒီဆိုလို့ရှိရင်တချို့တွေကကြတော့နားထောင်တယ်တချို့ကြတော့နားမလေဘူးနားမထောင်ဘူးလို့နော်အဲ့လိုမျိုးဖြစ်တဲ့ခါကြတော့ဒီလူထုရဲ့ awareness တွေကလည်းအများကြီးလုတ်ဖို့လိုအပ်နေတယ်ပေါ့နော်အဓိကကတော့တို့ကဒီကြောက်စိတ်ပေါ့နော်တချို့ကြတော့လည်းပစ္စလက်ခတ်နေတယ်ပေါ့နော်ပြောချင်တာကတော့အဲ့လိုမျိုးတို့ရဲ့ awareness မရနိုင်တဲ့နေရာတွေလည်းအများကြီးရှိတယ်အဲ့တော့တို့ awareness တွေကလည်းအများကြီးပေးဖို့လိုအပ်နေတယ်ပေါ့နော်
ကာကွယ်ရေးလုပ်ငန်းတွေဟာကချင်ကျန်းမာရေးဒေါက်တာအဖွဲ့တစ်ဖွဲ့တီလှုပ်ဆောင်လုပ်ရတဲ့အရာမဟုတ်တဲ့အတွက်အစိုးရကျန်းမာရေးဌာနတွေပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ဆိုပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြစ်ကြီးနားနျူးစ်ချန်နယ်မှသတင်းတောက်အက်စတာဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်တို့အတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းဉာဏ်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လင်းဦးပါကုတ္တကာပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်ဒီတစ်ပတ်မှာတော့ပြည်ပရောက်မြန်မာလူထုမားတွေပြန်လက်ခံမှုဘလောက်ထိမြန်မာနိုင်ငံမှာအဆင်သင့်ဖြစ်နေပါပြီလဲဆိုတော့ VOA မြန်မာပိုင်းရဲ့စီရင်နေဆွေးနွေးကမ်းစီစဉ်မှာနားဆင်ကြရမှာပါမြန်မာကပြ COVID-19 ကာယောဂါကြောင့်တစ်ကမ္ဘာလုံးအသွာလာတွေကန့်သတ်လုပ်ငန်းကံကန်းတွေပိတ်ထားရတဲ့အတွက်ပြည်ပရောက်မြန်မာလူထုမားတွေလည်းနေရပြန်နေကြရပါတယ်သူတစ်ပြင်းကတော့မြန်မာနိုင်ငံသားတွေအလုတ်သွားလုတ်ကြတဲ့အင်းနေချင်းထိုင်းနဲ့တရုတ်နိုင်ငံတွေကပြန်လာနေသူတွေနဲ့နောက်ထပ်လည်းပြန်လာဦးမဲ့သူတွေလည်းတိုင်းနဲ့ချင်းရှိနေပါတယ်။ဆိုတော့ပြည်ပရောက်မြန်မာလူထုမားတွေနေရပြန်ရေးအခက်အခဲတွေဘာတွေရှိနေသလဲ။နေရပြန်ရောက်လာသူတွေစောင့်ကြည့်ရေးစခန်းမှာနေထိုင်ကြရတဲ့အခြေအနေတွေနဲ့နေရပြန်ရောက်လာတဲ့လူထုမားတွေအတွက်ရေလိုရေရှည်လိုအပ်ချက်တွေဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်။ဆွေးနွေးဖို့အတွက်ကျွန်တော်တို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်မူဆယ်မြို့ခြေဆိုင်ဂယုနာလူမှုကွန်ရက်တင်ကဦးတောင်ထွန်းတို့ကိုဖိတ်ခေါ်ထားပါတယ်။ဦးထွတ်ချစ်ကတော့ထိုင်းနိုင်ငံကမြန်မာရှုပြောင်းလူထုမားတွေရေးကိုတဆိုင်မှတ်မှတ်ဆောင်ရွက်နေတဲ့သူပါ။ဦးတောင်ထွန်းကတော့ဒီတရုတ်မြန်မာနယ်စပ်မှာလူမှုရေးလုပ်ငန်းတွေလုပ်နေပြီးအခုဆိုရင်လည်းပြန်လာတဲ့သူတွေအတွက် quarantine စောင့်ကြည့်စစ်ဆေးရေးလုပ်ငန်းတွေမှာဦးဆောင်ကူညီနေတဲ့သူဖြစ်ပါတယ်။ဦးထွတ်ချစ်ဦးတောင်ထွန်းမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါခင်ဗျာ။
โอเคအရင်ဆုံးအနေနဲ့ကတော့နေဆက်ကပြန်လာနေကြတဲ့သူတွေနောက်ထပ်လည်းပြန်လာဖို့စီစဉ်နေတဲ့သူတွေရဲ့အခြေအနေကိုဆွေးနွေးစီချင်ပါတယ်အခုဆိုရင်ထိုင်းနေဆက်တရုတ်နေဆက်ဘက်ကနေမြန်မာလူထုမားတွေပြန်ဝင်ဖို့တဆက်ရနိုင်ငံတွေနဲ့ညှိနှိုင်းပြီးစီစဉ်နေတာရှိပါတယ်ဆိုတော့ဒီစီစဉ်နေကအခုဘလောက်ထိခီးရောက်နေပြီလဲခင်ဗျာချောချောမောမောရှိရလားထိုင်းနိုင်ငံဘက်ကအခြေအနေနဲ့ပတ်သက်လို့ဦးထွတ်ချစ်အရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခုလောလောဆယ်ကတော့ဗျာဒီဟိုပြီးခဲ့တဲ့ကျွန်တော်တို့မတ်လတည်းမှာပြန်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဟိုအစိုးရပေါ့နော်မြန်မာနိုင်ငံဘက်ကတော့ချိုးဟာတွေလက်ခံမှုပြင်ဆင်နေတာတော့ကျွန်တော်တို့လည်းတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့အဓိကအခုပြဿနာကဒီကျွန်တော်တို့ဒီ April ကုန်မှပြန်လာပါလို့မြန်မာအစိုးရအနေနဲ့လက်ခံထားတဲ့ဟာကို April ကုန်တဲ့ချိန်ထိဟိုဟိုလူ့သမားတွေကစောင့်နေတယ်ပေါ့ဗျာ။စောင့်နေပြီးတော့ပြန်မှုတွေကြတော့ဒီထိုင်းနိုင်ငံရဲ့ဟိုထပ်ပြီးတော့တလတိုးလိုက်တဲ့ကျွန်တော်တို့ထိုင်းနိုင်ငံရဲ့ဒီအရေးပေါ်ဟိုချင်းချင်းညာချက်ချောင်းကိုမြန်မာပြည်ဘက်ကအခြေအနေကလည်းဟိုဘက်ဟိုမြောက်ဒီမဲဆောက်လမ်းတလမ်းပဲဖွင့်ထားတဲ့ကြောင့်မလို့ဟ ဟိုလုံသမားတွေအနေနဲ့ကတော့ပြန်ဖို့တော်တော်အခက်ခဲနေတယ်ကြုံနေရတာမျိုးကျွန်တော်တို့တွေ့နေရတယ်လား
โอเคမြန်မာလူသမားတွေထိုင်းနိုင်ငံမှာခက်ခဲပြီးကြုံနေရတယ်ဆိုတော့ကျွန်တော်လည်းကြားရတာတွေရှိပါတယ်တချို့ဆိုရင်အလုပ်တွေပြုတ်လို့မြန်မာပြည်ပြန်မို့လုံနေကြတယ်လက်ထက်မှာငွေကြေးလည်းမရှိရဘူးပြန်လို့လည်းမရဘူးဆိုတော့မျိုးတွေကြားနေရပါတယ်ဆိုတော့အဓိကဘာကြောင့်ဒီလိုအခက်ခဲတွေကြုံနေရတာလဲကိုတူချင
်းအဓိကအဖြစ်ပေါ်ကကျွန်တော်တို့ဒီဘက်မှာရှစ်ပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့လူတွေကတော့ဟိုအနည်းဆုံးသတ်မှတ်တာပေါ့ဒီမှာရှိတဲ့ထိုင်းနိုင်ငံမှာအလုပ်သမားအနည်းဆုံး၅သိန်းလောက်ကအလုပ်ပြုတ်သွားတယ်ဒါကျွန်တော်အများအားပြောတာကအလုပ်ပြုတ်သွားတဲ့ကျွန်တော်တို့ရှစ်ပြောင်းအလုပ်သမားတွေလည်းဒါအင်းနဲ့ရှိတဲ့အလုပ်သမားတွေအလုပ်ဖြုတ်သွားတယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်။ဒီတစ်ချိန်မှာပေါ့ကျွန်တော်တို့ပြန်ပြီးတော့ဒီခွဲခြားရမှာတော့လုံးဝအလုပ်ဖြုတ်သွားတဲ့အလုပ်သမားတွေရဲ့ကျွန်တော်တို့ဒီလူမှုဖူလုံရေးရံပုံငွေထည့်ထားတဲ့အလုပ်သမားတွေအုပ်စုရဲ့နောက်တတိယအမခံပြီးတော့ကျွန်တော်တို့အလုပ်ဆောင်မှာဘယ်သားစီတော့ဆောင်မှာဆိုပြီးတော့တတိယဟိုခြားရေးတောက်ရေးစီစဉ်ပေးထားတဲ့အုပ်စုပေါ့နော်။အဲ့ဒီအုပ်စုသုံးခုရှိတယ်။အဓိကတော့ကျွန်တော်အစောအလုပ်လုံးဝပြုတ်သွားတယ်အလုပ်ရဖို့လုံးဝမတင်ချတဲ့အခွင့်အရေးကပြန်ဖို့ကအခက်အခဲရှိတယ်။တချို့ကြတော့ဗျာဒီကျွန်တော်တို့ဒီအခုစား A+T တော်လို့သူတို့ကနေမဲ့အစိုးရရဲ့အိမ်ကြီးငှားထားတာရှိတယ်အေပရာကုန်တဲ့ချိန်မှာကျွန်တော်အိမ်ကြီးပြန်အပ်တယ်နောက်အစိုးရပြောတယ်သူတို့ထင်တာကတော့ဒီဗေလထဲမှာတော့လုံးဝပြောင်းပြန်ရမယ်ဆိုပြီးကန်တီကာမှတွက်ထားပုံနဲ့ရတယ်ဆိုတော့အရင်တော့ဆိုလို့ရှိရင်တော့နေဆက်တွေကနေတရားမှုကိုခိုးကန်တယ်ရှိတယ်အခုကနေဆက်တွေမှာလည်းတချို့ဟာတွေကပိတ်ဆို့မှုတွေအများတော့ပြန်ဖို့လည်းခက်တယ်ဆိုတော့ကျွန်တော်ပြန်လို့လည်းမရဘူးထိုင်းနိုင်ငံထဲမှာလည်းစားရေးတောက်ရေးနေရေးထိုင်ရေးတွေကတအားခက်ခဲနေတယ်ဟိုဒါကြောင့်မလို့ပေါ့အချို့အလုပ်သမားတွေကလည်းစိတ်သက်သာမှုတွေရှိလို့ကျွန်တော်တို့လည်းအဲ့ဟိုအလုပ်သမားတွေနဲ့ဆွေးနွေးတဲ့ဝယ်ညများပေါ့နော်ဒီကိုစား online ရဟိုကျွန်တော်တို့ဒီဟိုတခါတည်းရမှာတော့တွေ့တာမျိုးတွေလည်းကြော်ပြီးတော့ဟိုဆောင်ရွက်ပေးနေရတယ်နေ့တူပါပေါ့ဗျာအလုပ်သမားတွေကသူတို့ရဲ့စားရေးတောက်ရေးခက်ခဲနေကိုကျွန်တော်တို့ဖွဲ့စည်းလို့ဆက်သွယ်ဥပဒေကောင်းတာတွေဟိုဘယ်နေ့လမ်းကြောင်းပြန်ဖွင့်မလဲအဲ့ဒါအဲ့ဒီအရာတွေအများတန်းလမ်းမေးတာမျိုးတွေကျွန်တော်တွေ့ရတယ်ဗျာ
ဟုတ်ကဲ့ဦးတောင်းထွန်းတို့တရုတ်နေဇက်ဘက်ကအခြေအနေရောခင်ဗျာပြန်လာတဲ့သူတွေပြန်လာခြင်းတဲ့သူတွေချောချောမောမောပြန်နိုင်ကြရလားဗျာဒီထိုင်းနေဇက်ဘက်ကအခြေအနေတွေကိုတော့ဒီဦးထွတ်ချစ်ဆွေးနွေးကြတာလည်းကြားမိမှာပါတရုတ်ဘက်မှာထိုင်းဘက်မှာလည်းအခက်အခဲတွေရှိနေလားဦးတောင်းထွန်
းဟောဟုတ်ကဲ့ကျွန်တော်မူဆယ်နေဇက်ပေါ့နော်တရုတ်နိုင်ငံဘက်ကပြန်လာတဲ့သူတွေကတော့အခက်အခဲရှိတယ်လို့တော့မကြားမိဘူးပေါ့နော်သူတို့ဘက်ကနေဆိုတော့လည်းတန်ယုံနေတဲ့ချိန်ဆက်ပြီးတော့ပြန်လည်ဝင်ရောက်နေတာအများကြီးရှိပါတယ်ခင်ဗျာမနေ့ကလည်းဝန်ကဒေသကနေပြီးတော့300ပဲထားပါတော့เนาะ5ရောက်ပြီးရောဆိုတော့300ပေါ့အဲပြန်လာကြပါလေခင်ဗျာတန်ယုံကနေပြီးတော့အစ်စ်တင်နေနေပြီးတော့အဲမူဆေနေဆက်ပြင်းပြီးနေဆက်နောက်တော့ပေါ့ဒီလိုက်ပူပါလေခင်ဗျာလိုက်ပူပြီးတော့သူတို့တရားဝင်ပြန်လဲတွဲလိုက်တယ်ဒီကောင်နေပြီးတော့လည်းတရားဝင်လက်ခံပြီးတော့အခုဆိုရင်သူတို့မူဆေမြို့မှာရှိတဲ့မှတ်နေအခြေခံပညာထက်တန်းကြောင့်အမှတ်3ပေါ့เนาะအမှတ်3မှာလည်းလူပြီးတွေကိုလက်ခံထားပါတယ်နောက်ပြီးတော့တရုတ်နိုင်ငံစတင်ကြောင်းမှာလည်းသူတို့အမျိုးသားတွေကိုလက်ခံထားပါတယ်ခင်ဗျာလက်ခံထားတဲ့အခါမှာသူတို့ကိုမြင်းနေတဲ့အခါတော့ဒီဘက်မှာ CUP ဝန်ခံမြို့မှာလဲ3လ9တင်းနေရရတဲ့တဲ့ကဲကိုရန်ဒီမှာလဲနေရတယ်ဟိုတယ်ဒီမှာလဲနေရတယ်အဲတချို့ကြလဲအချုပ်ထဲမှာလဲနေရတာရှိပါတယ်ခင်ဗျာအဲသူတို့ဒီမှာပြန်ရောက်လာတဲ့အခါအလုံးအစင်ပြည်တွေနဲ့ဟိုပြန်လဲရောက်ရှိကြပါတယ်ခင်ဗျာအဲကျွန်တော်ဒီမူဆယ်ဘက်ကတော့သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေစီရင်အုပ်ချုပ်ရေးမြို့နယ်အုပ်ချုပ်ရေးစီရင်စီမံခန့်ခွဲရေးမြို့နယ်စီမံခန့်ခွဲရေးနဲ့ဒီတချင်ဒီမိသားတက်ဖွဲ့တော့ကျွန်တော်မူဆယ်မျိုးပေါ်မှာရှိတဲ့ဟိုကျွန်တော်ဂရုဏာလူမှုကွန်ရက်အတင်းပါဝင်ပရိုင်းတာအတင်း19ဖွဲ့ရနေပြီးတော့လူရက်တဲ့အားဒီကိုအားလုံးစီစဉ်ဆောင်ရွက်ပြီးပြီးတော့ကျွန်တော်တို့ဒီဘက်မှာအားလုံးကျန်းမာရေးဆောင်ရွက်မှုတွေလည်းဆောင်ရွက်တယ်သူတို့နေဖို့ထိုင်ဖို့စားဖို့တောက်ဖို့တွေလည်းအားလုံးစီစဉ်ဆောင်ရွက်ပြီးတယ်အားလုံးအခုချိန်ပြီးတော့ကျွန်တော်တို့ဒီမှာလည်းကျန်းမ်းမာမာနဲ့အားလုံးအဆင်ပြေပြီးတော့ဆောင်ရွက်ပြီးနိုင်တဲ့လူပဲဟိုပြောကြားချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်းတော်ဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကိုတွချေဦးတောင်းတော်ဆွေးနွေးသလိုဆိုရင်တော့တရုတ်နိုင်ငံနေဇက်ဘက်ကအခြေအနေနဲ့ထိုင်းနိုင်ငံဘက်ကအခြေအနေကနည်းနည်းတော့ကွာနေပါတယ်အထူးသဖြင့်ဆက်စပ်ကိုတွချေထောက်ပြတာတခုလည်းရှိပါတယ်နေဇက်ကိကလည်းလောလောဆယ်မှာတခုလည်းဖွင့်ထားတယ်ဆိုတော့ပါဆိုတော့ဘာကြောင့်အခုလိုတခုလည်းဖွင့်ထားရလဲကိုတွချေလမ်းကြောင်းတခုလည်းကနေခွင့်ပြုတာကဒီယောဂကုသမှုထိန်းချုပ်ရတာပိုလွယ်ကူနိုင်တယ်ဆိုတဲ့စဉ်းစားချက်မျိုးလားဘာကြောင့်အခုလိုနေဇက်ကိတခုလည်းဖွင့်ထားရတယ်လို့နားလည်ထားလဲကိုတွချေ
အော်အဓိကတော့ပေါ့ဗျာတော့ကျွန်တော်တို့အနေနဲ့ကလည်းမရှင်းလင်းဘူးအဲ့ဒီမဲဆောက်မြောက်ဝတီလမ်းတလမ်းပဲကိုဖွင့်မယ်ဆိုတာဟိုမြန်မာဆိုးရကပဲတောင်းဆိုတာလားထိုင်းဆိုးရပဲခွင့်ပြုတာလားဒါတော့ကျွန်တော်တို့ကိုယ်တိုင်လည်းမရှင်းဘူးမရှင်းလင်းဘူးဆိုတာကတော့အဆိုးရတွေကိုယ်တိုင်ကလည်းကျွန်တော်တို့သိအောင်မမတိစစမပြောတာတော့ရှိတယ်ဆိုတော့ကျွန်တော်ကဒီအဲ့လိုမျိုးမဲဆောက်တစ်ခုမဲဆောက်လမ်းတစ်မြောက်ဝတီတစ်ခုတည်းဖွင့်မယ်ဆိုလို့ရှိရင်ကျွန်တော်လက်တွေ့ပေါ့ဗျာမြေပြင်ထဲကလုံးဝကြီးစိုက်ပြပြီးမချစ်တဲ့နဲ့ဟာကြီးပေါ့တောင်းတောင်းအစိုးရတွေဟိုမစင်းစားတဲ့ကိစ္စကြီးလို့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုတော့အလုပ်သမားတွေကလည်းတအားပြန်ရင်းနေတယ်။ထိုင်းနိုင်ငံအနေနဲ့ကလည်း ဟိုအလုပ်သမားတွေတကယ်လို့ပြန်ကြည့်လို့ရှိရင်စနေတကျဟိုပြန်နေအောင်လုပ်ဆီချင်တယ်ဆိုလိုချင်တာကတော့သူတို့အနေနဲ့ဟိုအလုပ်သမားဒီအလုပ်သမားချိုးဖို့လူခွင့်ချိုးဖို့မှုအလုပ်သမားခွင့်ချိုးဖို့မှုတွေနဲ့ဟိုနိုင်ငံတကာမှာတအားကိုသူတို့ဒီပြဿနာကြီးနဲ့ရင်ဆိုင်နေရတယ်သူတို့ရဲ့ဟိုဟိုအမေရိကန်နဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုအထူးကုန်သွယ်ခွင့်တွေမှာယာယီရပ်ဆိုင်ထားတဲ့အနေအထားမှာသူအလုပ်သမားခွင့်ရည်တွေနဲ့ချိုးဖောက်ခံမှာဒါအဆိုးရင်ကိုရတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒါမရှိသေးနဲ့ကျွန်တော်တို့အရင်တော့ကလည်းဖွင့်လက်ဆရှိတယ်အနည်းဆုံးက gate 4ခုပေါ့နော်ဟိုကျွန်တော်တို့ဒီမဲဆောက်မြောက်ဝင်ရှိတယ်ဟိုရန်ကုန်ကော့တောင်ရှိတယ်ကျွန်တော်တို့ဒီမဲဆိုင်ဘယ်ဆိုင်တချီလေးရှိတယ်နောက်ပြီးတော့ TC ပေါ့ကျွန်တော်တို့ဒီကန်ချနာပြည့် TC ရှိတယ်ဒီကြားထဲမှာမှဖြတ်လို့ရတယ်ကျွန်တော်တို့ဒီဟိုကန်ချနာဥစားဖျားသုံးစုလို့မို့တော်လို့ကိတ်ကလည်းကလိုအပ်ရေးပေါ်လိုအပ်ရင်လိုအပ်သူကိုအစိုးရချင်းကြည့်ပြီးတော့ဖြတ်လို့ရတယ်ဘာဖြစ်လို့အလုပ်သမားတွေရောကိုဘက်ဒီဘက်အစိုးရတွေရောလွယ်လွယ်ကူကူလုပ်လို့ရတဲ့ဒီလောင်းမတုံးတာလည်းပေါ့ဒါတွေဘာအခက်အခဲရှိလဲဆိုတော့ကျွန်တော်မသိဘူးဒါပေမဲ့သင်ကြားတာတစ်ခုကတော့လုံးဝလက်တွေ့မဆန်တဲ့ဟာပဲဒါကြောင့်မလို့အလုပ်သမားတွေကဟိုပတ်စံနေကြီးကြီးပြီးပြီးတော့အစောပိုင်းကဆိုလို့ရှိရင်ခိုးပြန်တာရှိတယ်အခုကျတော့ခိုးပြန်ဒီလိုကျွန်တော်နေဆက်ဒီမှာလည်းဖမ်းမိတာရှိတယ်။ဥမာပြခုဘက်ကမ်းမှာဟိုဥမာဒီကျွန်တော်တို့ခါတိုင်းဆိုလို့ချင်းကော့ကော့တောင်းဘက်ကိုပြူလို့ရှိရင်ဘန်းငွေ50တရာပေးရတာကဘန်းငွေ2000လောက်နဲ့ခူးပြန်ရတာလည်းမျိုးဒါတွေကနေ့တိုင်းဖြစ်နေတာပေါ့။ဆိုတော့ဒါကြောင့်မလို့ကျွန်တော်ကအများအားအစိုးရကိုနှစ်ခုလုံးပေါ့နော်မိသားစုခံနေတာကဒီအလုပ်သမားတွေလွယ်လွယ်ကူကူပြန်လို့ရအောင်ကျွန်တော်ဒီနေဆက်ဒီနေဆက်ဂိတ်တူပေါ့နော်ယာယီဖြစ်ဖြစ်ပေါ့နော်အခိုက်အတန့်တစ်ခုတော့ကျွန်တော်တို့အများဆုံးဖွင့်လာတော့ဒါအကုန်လုံးဒီပြဿနာတွေကိုလေ့လာတရားဖြေလျော့နိုင်မယ်ယူဆရတယ်ပေါ့
ဟုတ်ကဲ့ပါနေဆက်ကပြန်ဝင်လာမဲ့သူတွေအတွက်ကြကြနနမပြင်နိုင်ဘူးဆိုရင်တော့တရားဝင်ပြန်လာမဲ့ပြဿနာမျိုးတွေလည်းပေါ်နိုင်ပါတယ်ဆိုတော့ဒီလိုဖြစ်လာမဲ့ဆိုရင်ယောဂထိချုပ်ရင်မှလည်းနောက်ဆက်တွဲအခက်အခဲတွေရှိနိုင်ပါတယ်ဆိုတော့ဒီလိုတရားဝင်လမ်းကြောင်းတွေကနေပြန်လာနိုင်တဲ့အန္တရာယ်မျိုးကတရုတ်နဲ့ဇက်ဖက်မှာရောဘယ်လောက်ထိကြီးညွတ်မှရှိနေလဲဦးတောင်တော်ဟုတ်
က
ဲ့
ကျွန်တော်တို့ဒီဘက်မှာတော့လေတရားဝင်ပြန်လာတဲ့သူတွေလည်းရှိဘူးတော့မဟုတ်ပါဘူးခင်ဗျာတရားမဝင်ပြန်လာတဲ့ပေါက်တွေတရားမဝင်ပေါက်ကနေခူးပေါက်ပြန်နေပြန်လာတဲ့သူလေးရှိနေပါတယ်ခင်ဗျာအဲဒါမဲ့တရားဝင်ပေါက်ကနေပြန်လာတဲ့သူကတော့အရင်ကပုံများပါတယ်ခင်ဗျာဘာဖြစ်လို့အဲ့လိုပုံများလဲဆိုတော့လေတို့ပြောနေတဲ့မှာကြတရားမဝင်ပေါက်ဒီမှာခုတရားဘက်ကနေပြောတင်းတင်းကြပ်ကြပ်စစ်စစ်နဲ့အရေးယူတာတွေရှိနေပါတယ်ခင်ဗျာအဲနောက်ပြီးတော့တရားမဝင်တဲ့သူတွေတို့နိုင်ငံသားစစ်စစ်ဒီပေါ့နော်တို့မြန်မာနိုင်ငံသားတွေပေါ်တဲ့အခါမှာတရားဝင်သွားတာရှိတယ်တရားမဝင်သွားတာရှိတယ်ပြန်လာတဲ့အခါမှာလေတရားမဝင်ဟိုတရားဝင်ဝင်ဝင်ကျွန်တော်နိုင်ငံသားမှန်လို့ရှိရင်ကျွန်တော်လက်ခံရမယ်ဆိုရဲဟိုမေတ္တာဆန်းစီကြီးပြောတဲ့စကားလေးရှိပါတယ်ခင်ဗျာအဲကျွန်တော်ဘက်မှာတော့မြန်မာပြည်စုရကလည်းတရားဝင်ပြန်လာတာပဲဖြစ်စီတရားမဝင်ပြန်လာတာပဲဖြစ်စီအလုံးကိုလက်ခံပြီးတော့ကျွန်တော်ဒီနေ့ဆန်းနေမှာကျမကြီးစစ်စစ်မှုပါဝင်အလုံးဆောင်ရွက်ပြီးတော့ဟိုကျွန်တော်အလုံးလက်ခံပြီးတော့ဟိုဆောင်ရွက်ပြီးလက်ခံပေးနေတဲ့အတွက်ကျူဘဲမှာတော့ကြီးကြီးမားမားအဲ့ဝင်လာချက်တာဒီဘက်ကနဝပြည်ဘက်ကိုပြန်လာတာကတော့ကြီးကြီးမားမားပြဿနာမရှိဘူးလို့ပဲဟိုကျွန်တော်ပြောချက်ချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်တောင်ဒါနဲ့တစ်ဆက်တည်းဆွေးနွေးစီနေတာကတော့ဒီပြန်လာတဲ့သူတွေအတွက် quarantine ဆောင်ကြည့်စစ်ဆေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်တချို့ကဒီစင်တာတွေကိုမတွားရင်တာမျိုးလည်းရှိကြပါတယ်ဟိုတချို့ကတော့လည်းသူတို့ယောဂတည်လာတဲ့သူဆိုပြီးပတ်ဝန်းကျင်ကညဉ့်ညင်မာကိုစိုးရိမ်နေတဲ့သူတွေလည်းရှိပါတယ်ဒါကြောင့်လည်းတူတူတိတိနဲ့နေရပြင်နေတဲ့သူတွေလည်းရှိပါတယ်ဆိုတော့ဦးတောင်တောင်ခင်ဗျဒီဦးတောင်တောင်ကကိုယ်တိုင်လည်းဒီစင်တာတွေမှာအကူအညီပေးနေတယ်ဆိုတော့ဒီလိုဆောင်ကြည့် scan တွေဝင်ကြတဲ့အခါမျိုးမှာပြန်လာတဲ့သူတွေချမ်းမှာအဓိကစိုးရိမ်မှုတွေဘာတွေများတွေ့ရလဲခင်ဗျတော်တော
်အော်ဟုတ်အဲ့ဒါလေဟုတ်ကဲ့မေးတာလေးကောင်းပါလေခင်ဗျအဲကျွန်တော်ပြောချင်တာတော့လေကျွန်တော်တရုတ်ပြည်ဘက်ကနေပြန်လာတဲ့အခါမှာဟိုဘူဆယ်ကိုရောက်ပါတယ်ဘူဆယ်ကနေပြီးတော့ကိုမျိုးကိုရွာဖြစ်တဲ့အဲနဖကာကိုခိုင်လာရှူသိန်းဒီတီဘောကြောင်မဲနောင်သူပေါ့နော်အဲ့ဒီဒေသတွေကိုပြန်ရောက်တဲ့အခါမှာလေအဲ့ဒီဒေသကျွန်တော်ရဲ့ဒေသရဲ့အခြေအနေရလေကျွန်တော်ဒေသရဲ့အခြေအနေရပေါ့နော်အချို့ရွာတွေဆိုရင်လုံးဝဝင်မခံဘူးဗျလုံးဝဝင်မခံတဲ့အတွက်ကျွန်တော်ဒီဘက်ကနေတရားမဝင်ဝင်လာတဲ့ဒီတောင်မှဒီကျမကြီးဌာနနဲ့ဒီလဝကအဖွဲ့ကြီးရဲ့စစ်ဆေးချက်အဲကျွန်တော်ဒီစခန်းကြီးရဲ့စစ်ဆေးချက်မပါလို့ရှိရင်ရွာတွေကလည်းလက်ခံမှုဆိုတဲ့အတွက်သူတို့ကတရားမဝင်ဘဲနဲ့ပြန်လာလာတရားဝင်ပြီးမှပြန်လာလာအဲသူတို့ကကျွန်တော်ရဲ့ဒီစစ်ဆေးချက်တွေကိုရရှိရယူပါတယ်ဗျအချို့ဆိုလို့ရှိရင်ဒီခက်မဲ့လောက်ပြီးမှလမ်းတစ်ဝက်ကနေပြန်လာတော့ဒီစစ်စစ်ချက်တွေကိုပြန်လာယူပါတယ်ခင်ဗျဒီစစ်စစ်ချက်တွေကိုပြန်လာယူခြင်းအပြင်သူတို့လမ်းချောက်လို့မှလည်းဒီစစ်စည်းဓာတ်တွေကိုဟိုစစ်စည်းဓာတ်စကန်တွေကိုအလွယ်တကူဒီစာရွက်တွေပြပြီးတော့ကျော်ဖြတ်သွားလာနိုင်ပါတယ်ခင်ဗျအဲတရားမဝင်မဲနဲ့သွားရည်ဆိုလို့ရှိရင်လမ်းကြီးမှာဟိုတားဆီးမှုတွေအများကြီးဖြစ်တဲ့အတွက်အဲသူတို့မှာကဒီစာရွက်စကန်ကအရေးကြီးဆုံးအခြေအနေဖြစ်နေတဲ့အတွက် ဒီဆိုင်ရွက်ဆက်တဲ့ပါမှာပဲကြီးထွက်ကြတဲ့အတွက်ကျွန်တော်ကမှတော့ခုနဟိုပြန်လာတဲ့လူအားလုံးကအဆင်ပြေနေတဲ့လူတွေဟိုဒီဆိုင်ရွက်ကြည့်ပြီးတော့လမ်းသွားတဲ့အခါမှာအဆင်ပြေနေတဲ့လူပဲပြောလို့ရပါတယ်ဒါပေမဲ့တချို့ရွာတွေကတော့အဲ့ဒီဆိုင်ရွက်ဆက်တဲ့ပါလာတော့မှဟိုကြောက်ပြီးတော့သူတို့ရွာတွေကိုမဝင်ခံတာတွေလည်းရှိနေပါတယ်အဓိကတော့ဒီဆိုင်ရွက်ဆက်တဲ့နေပါလို့ရှိရင်ပေါ့နော်ကျွန်တော်ပေါ့ဖို့တာဟိုအဆင်ပြေတဲ့အတွက်ဟိုကျွန်တော်ကမှတော့ဒီဆိုင်ရွက်ဆက်တဲ့နေကိုအားလုံးလူတိုင်းစီကိုရလူတိုင်းစီကလာယူနေပါတယ်အဲ့ကြောင့်အဆင်ပြေတဲ့လူပဲတော်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးတောင်းထွန်းကျေးဇူးပါကိုထွတ်ချစ်အမြင်ရောခင်ဗျာဒီပြန်လာတဲ့သူတွေအပေါ်မှာလူမှုရေးရာတည်ရမှုတွေနဲ့ပတ်သက်လို့ဆွေးနွေးပါအောင်ခင်ဗျာအထူးသဖြင့်ဒီမြန်မာနိုင်ငံမှာဆော့ဘိုင်းနှောင်းကဒီပိုးကုလူနာဖြစ်နေတဲ့အတီးပြူသူတွေကဒီပြိပတ်ပြန်လာတဲ့သူတွေများတဲ့အတွက်လဲဟိုပြိပတ်ပြန်လာတဲ့သူတွေကယောဂပိုးတဲလာတယ်ဆိုတဲ့အမြင်တွေကိုပိုအားပေးတယ်လို့လည်းဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုပြန်လာတဲ့သူတွေအပေါ်မှာအမြင်လွဲမနိုင်တဲ့ကိစ္စမျိုးဆော့ဆော့ကဦးတောင်းထွန်းလဲဆွေးနွေးရတဲ့အထက်မှာပါပါတယ်တချို့ဆိုရွာလေးရက်ွက်တွေတွေမှာလက်မခံရင်ရတာမျိုးတွေခွဲခြားဆက်ဆံတာမျိုးတွေမဖြစ်အောင်ပေါ့လေဘာတွေများလုပ်ဖို့လုံလဲကိုတူချစ်
အဓိကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဟိုမတ်လလုံးကအတွေ့အကြုံပါသူတို့ဆက်ပြီးတော့အစိုးရအနေနဲ့လည်းဒါကတော့တခါတူပါပေါ့နော်သူတို့ကလည်းဟိုရှင်းလင်းပြတ်သားတဲ့ဒီအရေးပေါ်တော့ဘာဘေးအန္တရာယ်ကာကွယ်ရေးဘူဝါဒတွေတိတိကျကျလည်းရှိဖို့မရတော့အဲ့လိုမျိုးပေါ့သူတို့လည်းလုံနိုင်တယ်တော့လုတ်တက်တော့လည်းလုံတော့ပြဿနာတွေတော့အများကြီးတွေ့ရတယ်ကျွန်တော်ပြန်သွားတဲ့လူတွေမှလည်း live ပြပြီးတော့ကျွန်တော်တို့ဒီသူတို့ကိုထားတဲ့နေရာတွေကမကောင်းတဲ့ဆိုတဲ့အကြောင်းတွေနောက်အဲ့ဒီ quarantine center တွေကထွက်ပြေးသွားတာတွေနောက်ကျွန်တော်ဖျားသုံးစုံတော့လူရာနဲ့ရှိပြီးတော့ဥမာပြတော့ channel တွေမှာအဲ့လိုမျိုးဟိုနေနေခဏနေရတာတွေအဲ့ဒါတွေကကြုံပါတယ်ဆိုအဓိကတော့ပေါ့လေဒါအဲ့ကာလမှာတော့ပထမဦးကြီးနေဆိုပြောတဲ့လူပေါ်တာကြီးရည်ရှိလာပြီလို့ရှင်တော့ပညာပေးလုပ်ငန်းစီစဉ်တယ်တော့အဓိကထားအောင်ပေါ့ပညာပေးလုပ်ငန်းစီစဉ်ဆိုရဲနေတစ်ပိုင်းကျွန်တော်ရှိတော်လို့တမားတွေကိုလည်းဟိုတကယ်ထိထိရောက်တဲ့ပညာပေးမှုအစီအစဉ်လေးရှိသလိုကျွန်တော်တို့ဒီကျွန်တော်တို့အဲ့ဒီကြေးရွာပေါ့နော်ဒီကျွန်တော်တို့ဒီတာခံလူလူတွေကိုလည်းပညာပေးရမယ်သူတို့ကယောဂဖို့တည်တာလူတွေပေါ့ဒါရှင်းပြောဖို့ဆိုတာကျွန်တော်တို့ဒီနိုင်ငံခြားရှိတော်လို့တမားတွေကပြတာကဘယ်နှယောက်ရှိဘယ်နှယောက်ရှိသေးလို့လဲပေါ့ခုလက်ရှိ190ကျော်တယ်မှာအဲ့ဒါကြောင့်ကျွန်တော်တို့လည်းမျိုးလည်းဘေးစားရှိတာပေါ့ဆိုတော့တခါတရံကြပါအလို့သမားတွေကဒီမှာဒုက္ခဖြစ်ပြီးတော့ပြန်လာတယ်စားစားလည်းမရှိဘူးနေစားလည်းမရှိဘူးတော့ဆိုးဆိုးချင်းအချွေးတော့မကြည့်သေးဘူးတို့ပြရမယ်တို့ကိုကြိုးတဲ့ပုံကလည်းလုံးဝစိတ်နဲ့မကြောက်ဘူးအလို့ကိုတိချဆက်ဆံတဲ့ခွဲခြားဆက်ဆံတဲ့ပုံတွေရှိတယ်ဆိုလို့ရှင်တော့ဒါကြီးကကျွန်တော်အတွင်းမှာလူမှုရေးပဋိပက္ခတွေဖြစ်တဲ့ဒါမကဘဲနဲ့ကျွန်တော်တို့ဒီကိုဗစ်အလွန်မှာတော့မှပဲဒီပြဿနာတွေကဟိုကြံရှိနေအောင်မထင်ဘူးဒါကြောင့်မလို့ကျွန်တော်တို့ကအစောပြုတော့ပေါ့နော်ဒါကတော့ဒီ policy နဲ့ပတ်သက်လို့နောက်ပိုင်းပြောမှာပဲကျွန်တော်ချွတ်ပါဒီတော့ရှင်းလင်းပြီးတော့အစိုးရအနေနဲ့ကျွန်တော်တို့လူမှုတွေရောကျွန်တော်အစိုးရပုံတဲ့အဖွဲ့အစည်းတွေရောပြန်လိုက်လူမျိုးရှင်းရှင်းလင်းလင်းပေါ့ကျွန်တော်တို့ဒီအချက်လက်တွေပေးနိုင်တဲ့အဖာမျိုးတော့အဓိကလုံးတင့်တယ်လို့ထင်တယ
်။ဟုတ်ကဲ့ကျေးဇူးပါဒါနဲ့ပတ်သက်လို့ဦးတောင်းထွန်းကိုလည်းဆွေးနွေးစေချင်ပါတယ်ခင်ဗျာ။တရုတ်နယ်စပ်ဘက်ကပြန်လာတဲ့သူတွေအနေနဲ့ထိုင်းဘက်ကလည်းအခက်အခဲတွေမရှိရဘူးဆိုပေမဲ့တတိယအချက်လက်ရရှိရအပိုင်းတွေမှာရောလုံလောက်မှုရှိရလားအခုစကန်နေတဲ့ရောက်လာတဲ့သူတွေကြားထဲမှာဟိုအတိကစိုးရိမ်မှုတွေတတိယအချက်လက်ရရှိမှုတွေအပိုင်းနဲ့ပတ်သက်လို့လိုအပ်ချက်တွေရောရှိနေသလားဦးတောင်းထွန်းအ
ဲကျွန်တော်ဒီတရုတ်နယ်ဆက်ပြန်လာတဲ့အားကပုံမှန်ကနည်းနည်းကွဲပြားတယ်ဗျခုဘက်မှာကဒုက္ခရောက်တော့ပြန်လာကြတဲ့သူတွေပေါ့နော်ဟိုသူတို့ဘက်မှာချုပ်ကြတယ်အချင်းကြတယ်ပြန်လာတဲ့လူတွေရှိတဲ့အခါကျသူတို့ဘက်မှာနေရတဲ့အခြေအနေနဲ့ကျွန်တော်ဘက်မှာနေရတဲ့အခြေအနေနဲ့ကတော်တော်ကွာခြားတယ်လို့ပြောလို့ရတယ်ဗျအခုလို့ရှိရင်ကျွန်တော်တို့ quarantine center မှာဟိုအကြောင်းမိမှာထားတယ်ဟိုပေါ့ပြည်ဥစာတင်ကြောင်းမှာထားတယ်နောက်မြန်မာနိုင်ငံစာတင်ကြောင်းမှာထားတဲ့ခါကြလေအဲဒီမှာကွန်ဖူးမော်နေရတယ်နောက်အသူရှင်တွေရဲ့ဖေးမွေးမှုတွေကလည်းပြည်စုံနေတယ်နောက်ကျွန်တော်ဒီ flight အတင်းတွေရဲ့ဟိုအားလုံး wifi ဆောင်ရွက်မှုတွေရောနောက်ဌာနဆိုင်ရာတက်ဆိုင်ရာတွေရဲ့ဟိုကူညီဆောင်ရွက်မှုတွေရောဆိုတော့ဒီမှာအားလုံးအပြည့်ပြည့်စုံစုံနဲ့နေကြရတယ်ဗျ
ဟုတ်ကဲ့ဒါနဲ့တစ်ဆက်တည်းဦးတောင်းထွန်းကိုပဲဆက်ပြီးဆွေးနွေးစီနေတာကတော့ဒီစောင့်ကြည့်စစ်ဆေးတဲ့ကာလနောက်ပိုင်းအလုပ်သမားတွေအတွက်ပြင်ဆင်ထားတဲ့အပိုင်းမှာဟိုကူကတော့စောင့်ကြည့်စစ်ဆေးတဲ့စင်တာတွေဖွင့်ထားတယ်ဟိုဒီမှာတတ်မှတ်ထားတဲ့ရဲအပိုင်းချလိုက်နေကြရမယ်ပြီးရင်တော့ကိုရပြန်ကြပါလိမ့်ဆိုတော့တကယ်ဒီလူတွေဆိုတာကဟိုမိသားစုစားဝတ်နေရေးအတွက်ငကိုရဲပြိပတ်ထွက်အလုပ်လုပ်ကြတဲ့သူတွေကများပါတယ်ဆိုတော့သူတို့မိသားစုတွေအတွက်ဟိုဒီစင်တာတွေကထွက်သွားပြီးရင်ဝင်ငွေရှိဖို့လုံးမဲ့ဆိုတော့သိကြပါတယ်ဆိုတော့ဒီလူတွေအတွက် quarantine scan တွေမှာသတ်မှတ်ရပြည်လို့ကိုရပဲဖြစ်ဖြစ်တခြားတနေရသွားကြတယ်ပဲဖြစ်ဖြစ်ပေါ့လေဘာဆက်လုပ်ကြမလဲသူတို့အတွက်အလုတ်ကိုင်းတို့ဒီအထောက်ပံ့တွေပဲဖြစ်ဖြစ်စီစဉ်ထားတာတွေရောရှိကြပြီလားမရှိသေးရင်ရောဘာတွေပြင်ဆင်ထားဖို့များလုံမလဲဦးတောင်းတော့
ဟောဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်နိုင်ငံရဲ့အခြေအနေရတော့ကျွန်တော်သိလောက်ပေါ့နော်ဟိုစီးရဲတဲ့နိုင်ငံလည်းဖြစ်တယ်အားလုံးကမသိတုံနေတဲ့နိုင်ငံဖြစ်တဲ့အတွက်ကိုနိုင်ငံဆက်ကြရလေကိုနိုင်ငံမှာလုံးပြီးရှိလို့သာခြားနိုင်ငံကိုခက်လုံးလုံးကြရတာဖြစ်ပါတယ်။အဲ့ဒီအတွက်ကတော့ကျွန်တော်တို့နိုင်ငံတော်အစိုးရနဲ့နိုင်ငံတော်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီအခုလေယာဉ် စိုက်ပျိုးရေးတွေမှာဝင်းပြူရေးတွေမှာဟိုအပီးပြီးတော့ပြန်လဲပေါ်ထုတ်ပြီးတော့ဟိုစိတ်ယုံနေလဲဖိတ်ခေါ်ပြီးတော့အဲ့လိုလုပ်ပြီးနိုင်ဖို့တော့လူမရှိပါနဲ့ခင်ဗျာဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကအလုံးကြီးရှိလို့သာခြားနိုင်ငံကိုသွားလုံလုံကြရတဲ့သူတွေဖြစ်ပါတယ်အဲ့ဒီအတွက်နိုင်ငံတော်အစိုးရအနေနဲ့အဲလုံလုံပြန်လဲရှာဖွေပေးဖို့လုံချောက်ပြေးပေးဖို့တော့အများကြီးလိုအပ်ပါတယ်ဗျအဲ့ဒီအတွက်ကတော့လုံပြီးနိုင်တဲ့ဟိုအချိန်ရောက်အောင်တော့ကြိုးစားကြရမှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
โอเคဥတော်တော့ကိုတွချင်းအမြင်ရောခင်ဗျာအခုကြုံနေရတဲ့ကယောဂါကဟိုဘယ်ချင်းချက်မှအဆုံးသတ်မယ်ဆိုတာလည်းဘယ်သူမှမသိနိုင်သေးပါဘူးဆိုတော့အခုပြင်လာတဲ့အလုပ်သမားတွေဆိုတာလည်းအများစုကနိုင်ငံသားကိုချက်ချင်းလည်းပြန်ထွက်နိုင်အောင်မှမဟုတ်သေးဘူးဆိုတော့ဒီလိုအနေနဲ့စောင့်ကြည့်စစ်ဆေးတဲ့စကန်ဒီမှာတတ်မှတ်ရဲ့ပြည်ပြည်နောက်ပိုင်းမှာရောအစိုးရအနေနဲ့ဘာတွေများစီစဉ်ပေးဖို့လိုမလဲကိုတွချင
်းဟုတ်အခုကတော့ဗျာကျွန်တော်တို့ဒီဘက်မှာပြန်မဲ့လူတွေကိုတော့သူတို့စစ်တမ်းလေးကောက်တာဒါတွေကတော့ကောင်းပါတယ်ဥပမာပြည်ဘာတွေဒီထိုင်းနိုင်ငံမှာဘာလို့တွေလုတ်ခဲ့လဲကိုရီးယားဘယ်ဒေသမှာနေတယ်ကျနော်ဒီမှာနိုင်ငံရေးတော့မှာအဲ့ဒါဆိုလို့ရှိရင်တော့တို့တည်နိုင်တာကအလုပ်သမားတွေအများစုပြန်နေအများစုကဘာလို့ငန်းနေဒီမှာလုပ်ခဲ့လဲဘာဖြစ်လဲဆိုတော့ရွှေပြောင်းအလုပ်သမားတွေကတချို့ဟာဒီမှာတကယ်ကိုကျွမ်းကျင်တဲ့ဟိုကျွမ်းကျင်တဲ့ဒီလုပ်သားတွေဖြစ်နေတယ်အဓိကအဖြစ်တော့ကျွန်တော်တို့စိုက်ပျိုးရေးလုပ်ငန်းမွေးပြူရေးလုပ်ငန်းကျွန်တော်ပင်လယ်ငါးဖမ်းလုပ်ငန်းဆောက်လုပ်ရေးကျွန်တော်ဟိုတယ်နဲ့ခီးပွားပေါ့ဒါတွေအများကြီးပါတို့ရဲ့ကျွမ်းကျင်တဲ့လုပ်ငန်းရှိတယ်ဆိုတော့အစိုးရအနေနဲ့ဗာပြင်ဆင်ထားတယ်လဲဆိုတော့ကျွန်တော်အစိုးရအနေနဲ့တော့အပြောအမူရှိမှာပါဘာဖြစ်လဲဆိုတော့အစိုးရအဲ့ဘူဒီကိုဗစ်ပြီးလို့ရှိရင်ကျွန်တော်တို့ကဘာပေါ်မှာဆက်ပြီးဆက်နေရင်ခါဟိုပြတ်တော့ဖို့တည်ရှိတယ်မယ်ဆိုတော့အဓိကတော့ဟိုကျွန်တော်နေမြင်လာတော့ဗောလေဟိုစိုက်ပျိုးမွေးမြူကိုအချိန်ခံနဲ့လုပ်နေတယ်ဗောစိုက်ပျိုးရေးမွေးမြူလုပ်ငန်းတွေပေါ့အဲ့လားကြီးတော့ပြင်လဲငါးဖမ်းလုပ်ငန်းတွေဒါတွေကကျွန်တော်တို့မှလည်းရှိပြီးသားဗမာတွေကဒီမှာလာလောက်တယ်ဗောနော်ဒါဒီမှာလောက်ပြီးတော့ကြွချင်သွားတယ်ဘာလို့ကျွန်တော်ဒီမြန်မာနိုင်ငံမှာဟောအားတူအဲ့ဒီလုပ်ငန်းတွေမလုပ်နိုင်ရမလဲဒါကြောင့်မလို့ဆိုးအနေနဲ့အခုလိုမျိုးကိုဗစ်အလွန်မှာကျွန်တော်တို့စီးပွားရေးလုပ်ငန်းရှင်တွေကိုပြန်ပြီးတော့ဝေကြီးထောက်ပံ့မယ်ဆိုတာမျိုးတွေအစားကျွန်တော်တို့ကြားနေချိန်မှာဘာဖြစ်လို့များဒီအလုပ်သမားပြန်လာမဲ့အလုပ်သမားတွေအတွက်ကောဟိုစနစ်ကြတယ်ကျွန်တော်တို့တည်တည်တန်တန်ငွေကြေးချမ်းဖို့ငွေနဲ့အစိုးရပြောတဲ့အလုပ်မှန်းကန်ရန်ဒီဟိုဖြန့်ကြီးစနစ်ကြဖြန့်ကြီးလို့ချင်တော့ဒါရနိုင်တယ်အချိန်ထဲမှာပဲကျွန်တော်ကပြင်ဆင်ထားမှုကတော့အစိုးရပြောတဲ့ဟိုဥပဒေတွေကိုလည်းဒါစနစ်ကြပြင်ဆင်ထားမယ်အလုပ်ကိုင်ဒီပေါများလာတာရည်ပဲနဲ့လည်းအလုပ်သမားတွေကဒီမှာဘာဖြစ်လို့ဆိုတော့အဓိကနိုင်ငံသားတွေမှာဆင်းရဲပင်ပန်းပြီးတော့လူကုန်မှုခံရပြီးတော့သွားလုံစားနေတဲ့အလုပ်သမားတွေကအဓိကအားဖြင့်တခြားနိုင်ငံမှာကျွန်တော်နိုင်ငံထဲဝင်ဝင်ကောင်းလို့ပဲ။ဒါကြောင့်မလို့ကျွန်တော်အခုလက်ရှိအစိုးရကကျင့်သုံးပြီးတော့ပေးနေတဲ့ကျွန်တော်တို့ဟိုတရက်ဝင်ဝင်4,800 5,000လောက်နေတော့အလုပ်သမားတွေအစီအစဉ်မှာပေါ့ဘူး။ဒါကြောင့်မလို့အဲ့ဒီဟိုဒီဇာလုံအားခါတွေနဲ့လည်းတိုးပေးတင်တယ်။တစ်ချိန်တည်းမှာပဲဆိုရပြောတယ်ကျွန်တော်အများနဲ့ပြောနေတယ်။ကျွန်တော်တို့ထိုင်းနိုင်ငံမှာလည်းအခုလက်တွေ့ပေါ်တော့အကောင့်တွေပေါ်ပြီးတော့အကျိုးရှိတယ်လူဘူးဖလိုကြီးကြံပုံကြီးထဲတော်စနေကြလောက်အောင်ဒီကလေးအလုပ်သမားတွေလည်းရှင်းပြမယ်တောက်ရတဲ့ရည်ရွယ်ချက်ကိုကျွန်တော်တို့ထိုင်လို့ကျွန်တော်တို့ဆုံးလိုက်ရှင်းပြပေးရတယ်အလုပ်သမားတွေကတောင်းတော့သူတို့ရဲ့ဝင်ငွေရဲ့900ခန့်တော့ကျွန်တော်မပေးချင်ကြအောင်ကျွန်တော်ရှင်းပြမယ်ပါသူတို့ရဲ့အကျိုးမြတ်ကိုအခွင့်အလမ်းတွေကိုသူတို့ကောင်းမသိဘူးအခုကျတော့သူတို့အသိကုန်ပြီအခုတော့မှပဲအလုပ်သမားကြံပုံကြီးရှင်းထားတဲ့အလုပ်သမားနဲ့မထည့်ထားတဲ့အလုပ်သမားတွေကတော့ကိုယ်ဟာနေအခြေအနေချင်းနဲ့တအားကွာတယ်ဒါကြောင့်မလို့မြန်မာနိုင်ငံမြန်မာဆိုးရနေတယ်ဆိုးရလုပ်ငန်းတွေပဲပြင်ဆင်တာလည်းမဟုတ်ဘူးခင်ဗျာအင်မတန်မှကျွန်တော်တို့ဒီစနစ်ကြရတယ်ကျွန်တော်တို့ဒီဖြစ်နိုင်ခြင်းရှိတဲ့
ဟုတ်
ပါဘူးဖြစ်နိုင်ခြင်းရှိတဲ့ကျွန်တော်တို့ဒီပုံမူဝါဒရေးရည်ရေးဆွဲထားမယ်ကျွန်တော်တို့ဒီလူမှုဖူလုံရေးရံပုံမူလည်းကျွန်တော်တို့စနစ်တကျအကောင့်လေးပေါ်တင်နေတယ
်ဟုတ်ကဲ့ဦးတော်တို့အမြင်လည်းဆွေးနွေးပါအောင်ခင်ဗျာဦးထွတ်ချစ်ကတော့ဒီပြန်လာတဲ့အလုပ်သမားတွေအတွက်ပြည်တွင်းမှာလောက်ကန်ခွင့်ရင်းနဲ့ရတဲ့နဲ့လောက်ခလာစားတွေပေးဖို့ပါဝင်ပြင်ဆင်ထားစရာရှိမယ်ဆိုပြီးဆွေးနွေးတော့ပါတယ်ဦးတော်တို့အမြင်ရောခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဟိုဒီစီအတွက်ကတော့ဒီလိုကအခုဖြစ်ပြောသွားတယ်လို့ပါလို့ခင်ဗျအဲလောက်ကင်ရှာဝေပေးနိုင်ရမယ်နောက်တစ်ခါဒီလိုမြန်မာနိုင်ငံသားတွေကလည်းကိုယ်နိုင်ငံရဲ့ကိုယ်နိုင်ငံကိုယ်မွေးရသားတွေကိုရှိတယ်ဗျပရိုတန်ကခက်ခဲမှုရှိတယ်နေတော့ကိုယ်နိုင်ငံကိုစွန့်ခွာပါနိုင်ငံသားကိုမသွားဘူးဗျဟိုလောက်ခလာတာသိမခွာချဘူးအဲ့ဒီလိုနမနိုင်ငံသားတွေမြန်မာနိုင်ငံမှာပဲဟိုပြောမွေးပြောလုံလုံကြမှာဖြစ်ပါတယ်အဲ့ကြောင့်ခုနဥပ္ပိပြောသွားတာတကယ်ပေါ့ပါလေဗျာကျွန်တော်လုံတိုင်းလေးရှာဝေပေးရမယ်နောက်တော့တင်းတင်းမြတ်တဲ့ဝေမွေကိုလည်းပေးနိုင်ရမယ်နောက်တစ်ခါနိုင်ငံတကာထွက်ပြောလုံလုံကဟိုဆန်ကျင်ဆန်ကျင်ကိုဖပီးတော့မှကျွန်တော်နိုင်ငံပြင်မှာလက်ဖက်သုံးဆွဲနိုင်တဲ့ဟိုလောက်ကလုံအားကရရှိတယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံပြင်မှာပဲနေထိုင်ရမှာဖြစ်ပါတယ်အဲ့ကြောင့်နိုင်ငံတော်အစိုးရအနေနဲ့ကတော့ဟိုစေရတို့ယုံကြည်တော့စေပြုံးမွေးမိရည်ဒီအဲ့ဒီအကောင့်ကပေါ်ပြီးဒူမယ်အဲ့ဒီအပြင်ကိုခုနလောက်ခလာတာတွေလည်းဒီတဲ့ကိုရရှိနိုင်မယ်ဆိုလို့ရှိရင်တော့အကျိုးအမြတ်ရရှိနိုင်မယ်ဆိုလို့ရှိရင်တော့ဟိုမြန်မာနိုင်ငံသားတွေအတွက်လည်းအစီအပြေမှာဖြစ်တဲ့အတွက် တက်နိုင်တော့ကောင်းမှုဖြစ်အောင်တော့ဟိုဆောင်ရွက်မှုတွေဆောင်ရွက်ပြီးဖို့လိုအပ်မယ်သူထင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်းတော်ဆွေးနွေးတဲ့ကျေးဇူးပါဟိုဆော့ဆော့ကကိုထွချစ်ထောက်ပြထားတဲ့အထက်ကတစ်ချက်ကိုလည်းအစီအစဉ်အဆုံးသတ်အနေနဲ့ဆွေးနွေးစီချင်ပါတယ်ဒါတော့ဒီဥပဒေပြုရေးပိုင်းမှာပြင်ပြောင်းလဲရမယ့်ကိစ္စပါဒီနေရာမှာအခုလှလည်မှာပဲလွှတ်တော်တွေလည်းပြန်ဆပါတော့မယ်ဟိုအဓိကဆွေးနွေးမယ့်အထက်မှာဘတ်ဂျက်ကိစ္စတွေပါမယ်ဆိုပြီးတော့လည်းပြောနေတာရှိပါတယ်ဆိုတော့ဥပဒေပြုရေးမှာအဓိကလည်းကြားတဲ့လွှတ်တော်ပိုင်းကရောအလုပ်သမားတွေအတွက်လုံတင်တာလုံနိုင်တာဘာများမြင်မိလဲကိုထွချစ်ဟိုအဓိကတ
ော့ကျွန်တော်တို့ကဆော့ဆော့အများအားဖြင့်ပြောတယ်အဲ့ဒီကျွန်တော်တို့ရဲ့နိုင်ငံတော်အစိုးရမှာเนาะကျွန်တော်တို့ဒီရှုပ်ထောင်အလုပ်သမားတွေကိုကာကွယ်တဲ့တိုးဒီမို့ကျွန်တော်ပြည်ထဲမှာရှိတဲ့ကျွန်တော်တို့ဒီပြည်ပြည်ထဲအလုပ်သမားတွေကိုဟိုကာကွယ်ဖို့တကယ်ကိုစနစ်တကျဟိုမူဝါဒရေးရတွေကဒါဆွတ်တော်အားနေပြီးပြတ်ထားမှာပေါ့အဓိကနောက်ပြီးတော့လည်းကျွန်တော်သတိထားမိတာကတော့ညီမလက်ရှိအစိုးရမှာတော့ဒီဟိုအရေးပေါ်တဘောဘေးအန္တရာယ်ဖြစ်လို့ရှိရင်ဘယ်လိုကာကွယ်ရမလဲဆိုတဲ့ policy တွေတိတိကျကျရှင်းရှင်းလင်းလင်းရှိတာပုံမရဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုအရေးပေါ်ကာလမှာဘလူတွေကူပြေးရမယ်ဆိုတော့တို့ရေမောဆူနာမီတော့လည်းအားကြီးဒီနိုင်ငံတွေကကြာလုတ်သွားတာကိုကျွန်တော်တို့တွေ့ရတယ်။အခုလည်းဒီအရေးပေါ်ကာကွယ်ရေး policy တွေတို့မှဒီရှေ့ပါလို့တမားရွေးဟိုမရှိသေးတော့အဲ့ဒီ policy တွေကိုဒါရှုပ်တော့နေပြီးတော့ပြတ်ထမ်းမှာပေါ့နော်။ဒီဘက်ကကျွန်တော်တို့ရှေ့ပါလို့တမားရွေးပြတ်ပေါ့အထဲမှာရှိတဲ့ကျွန်တော်တို့ဒီအလုပ်တမားရွေးပြတ်ပေါ့အဲ့လိုမျိုးတော့ဒီရှုပ်တော့အနေနဲ့လို့လည်းနောက်တစ်ခုကတော့ဟိုအရင်ကလည်းကျွန်တော်ပြောခုတယ် migration migrant တွေကိုရှိရလဲကျွန်တော်တို့သူတို့ရဲ့ကျွန်တော်တို့အစိုးရကိုပေးရမယ့်အခွန်အမြူတိကြောက်ခံပြီးတော့သူတို့ကိုလည်းစနစ်တကျအကာအကွယ်ပေးဖို့ဒါကြောင့်မလို့ဒါကြောင့်မို့သူတို့ရဲ့ဒီရှစ်တော်အလုပ်သမားတွေကိုတုံးမှုတီးတီးတန့်တန့်ကျွန်တော်တို့ဘတ်ဂျက်ရထားမယ်ဆိုတော့လည်းကျွန်တော်တို့အရင်တော့အစိုးရတွေပဲကျွန်တော်တို့ဒါဟိုအကြံပြုစာတွေကျွန်တော်တို့ဟိုပေးမှုတယ်ဒါကြောင့်မလို့ဒီဖွတ်တော်ကလည်းရှစ်တော်အလုပ်သမားတွေကိုကျွန်တော်အစိုးရပြောတယ်ထုတ်ပြောမယ်ဆိုလို့ရှိရင် policy တီးတီးကြကြရေးဆွဲရမယ် policy ကနှစ်ပိုင်းရှိတယ်တာမန်ကာကွယ်ရေးနဲ့အရေးပေါ်ကာလကာကွယ်ရေး policy တွေကိုစနစ်တကျကျွန်တော်တို့ပြင်ဆင်ရှင်တွေကကျွန်တော်အလုပ်အမကြီးဆောင်ရွက်နေတဲ့လူနဲ့ပေါင်းပြီးတော့ပြည်နိုင်ပြီးတော့ဆင်းရဲကြရှိထားမယ်။တစ်ချိန်တည်းမှာပဲဒီအလုပ်သမားရှိတော်လူသမားတွေနိုင်ငံတော်အစိုးရတွေနဲ့ဘတ်ဂျက်တတ်တတ်မမရထားတာမျိုးရှိတဲ့လူ
။ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြည့်ဆွေးနွေးကြတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်တင်းမြန်မာနေဆက်မူဆယ်မြို့အခြေစိုက်ဂယုနာလူမှုကွန်ရက်အသင်းကဦးတောင်းထွန်းနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။စနေနေ့ဆွေးနွေးပွဲအစီအစဉ်လည်းဒီမှာပဲအဆုံးသတ်ပါစေ။ဒီစီစဉ်တော့ VOA မြန်မာပိုင်းရဲ့စနေနေ့9:00 နာရီကနေ10:00 နာရီနဲ့တနင်္ဂနွေနေ့မနေ့6:00 နာရီကနေ9:00 နာရီ Radio စီစဉ်မှာနားဆင်နိုင်ကြပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာ
VOA American တန်ကနေစနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းအချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားသူအရေအတွက်ကစုစုပေါင်း၄သန်းဝန်းကျင်ရှိသွားပြီဖြစ်ပြီးတော့တည်ဆုံးသူအရေအတွက်2,800ခွဲကျော်လာခဲ့ပါပြီ။ရုရှားနိုင်ငံမှာတော့တရက်ထဲနဲ့ပိုကူသူ1,800ကျော်ရှိတယ်လို့စနေနေ့ကပဲအာဏာပိုင်တွေပြောသွားပါတယ်။ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ဆက်စပ်နေတယ်လို့ယူဆရတဲ့ယောဂါဇန်တစ်မျိုးနဲ့အသက်5နှစ်အရွယ်ကလေးတူညူယောက်မြို့မှာဆုံးမသွားတာကြောင့်ကလေးတွေကိုဒီယောဂါကူးဆက်ပြီးအန်ရဲထပ်ပြီးတော့တိုးလာတယ်လို့ညူယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမူကတောက်ကြနေကပဲပြောသွားပါ යි ကလေးကကြာသပတေးနေ့မှာပဲဆုံးသွားတာဖြစ်ပြီးတော့ညူယောက်တလွားမှာဒီကလေးလိုအလားတူဖြစ်နေတဲ့ကလေး83ယောက်ရဲ့ယောဂါကိုစောင့်ကြည့်လေ့လာနေကြောင်းမစ္စတာကိုမူကပြောပါ යි အာရှတိုင်းမှာဆိုတော့တောင်ကိုရီးယားနိုင်ငံဆိုမျိုးမှာညကဝဲယုံသွားကြတဲ့သူတွေကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒါဇင်နဲ့ချီရှိခဲ့တာကြောင့်ညကဘောယုံနေတဲ့အရက်ပါတွေစုစုပေါင်း2,000ကျော်လောက်ကိုပိတ်လိုက်ပါရင်တောင်ကိုရီးယားနိုင်ငံမှာလူတယောက်နဲ့တယောက်ခက်ခွာနေရမယ်ဆိုတဲ့စီမင်းစည်းကမ်းတွေဖြည့်လျှောက်ပေးခဲ့ပြီးတဲ့နောက်ညကဘောယုံတွေသွားကြရကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထပ်ပြီးဖြစ်ပွားခဲ့တာပါ VOA American နဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလှိုင်းဒိုမီတာ31 kHz 9383ညလိုက်တိုမီတာ32 kHz 9383ညလိုက်တိုမီတာ51 kHz 5885နဲ့လိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးတနာကျပါ VOE ကိုနားဆင်နေကြကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.